Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မတ်လ28ရက်တောက်ကြာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါတယ်။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကာယောဂအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။COVID-19 ကာယောဂါနဲ့ပတ်သက်လို့ American သမ္မတ Donald Trump နဲ့တရုတ်သမ္မတ Xi Jinping တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြပါတယ်။ Coronavirus ပိုးနဲ့ပတ်သက်လို့အတွေ့အကြုံကောင်းကောင်းရှိထားတဲ့တရုတ်နိုင်ငံနဲ့ American ကအနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့သမ္မတ Trump က Twitter ပေါ်မှာတောက်ကြနေအစောပိုင်းကရေးသားခဲ့ပါတယ်။American မှာလုတ်တဲ့သတင်းစာရှင်းလင်းပွဲတွေအတွင်း Coronavirus ကိုတရုတ် Virus လို့သုံးနှုန်းပြောဆိုနေတဲ့သမ္မတ Trump ရဲ့ Twitter ပေါ်ကအရေးသားမှာတော့တရုတ်အပေါ်အလေးထားတယ်လို့ဖော်ပြထားပါတယ်။လက်ရှိကမ္ဘာမှာ American ပြည်ထောင်စုဟာ Coronavirus ကိုကူးစက်သူအရေအတွက်အများဆုံးဖြစ်နေချိန်မှာ American နဲ့တရုတ်သမ္မတတို့ဆက်သွယ်စကားပြောခဲ့ကြတာဖြစ်ပါတယ်။ကာယောဂါတိုက်ဖျက်ရေးအတွက်တရုတ်က American နဲ့တိုးမြှင့်ပူးပေါင်းဆောင်ရွက်ဖို့နဲ့လိုအပ်တဲ့အကူအညီပေးဖို့အသင့်ရှိတဲ့အကြောင်းသမ္မတရှီကပြောကြားခဲ့တယ်လို့တရုတ်အစိုးရပိုင်း CCTV သတင်းကထုတ်ပြန်ပါတယ်။ American တဝက်မှာ Coronavirus ပိုးကူးစက်နေသူကကြာသပတေးနေ့ညအထိ8000ခွဲကျော်ရှိနေပါတယ်။ယောဂါပိုးစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာစုစုပေါင်းကူးစက်သူက8100ကျော်ဖြစ်ပါတယ်။ American မှာအထူးအများဆုံးကူးစက်နေတာက New York ပြည်နယ်ထဲမှာပါ။ဒီနိုင်ငံလုံးမှာလူဦးရေအများဆုံးဖြစ်တဲ့ New York မြို့မှာကူးစက်မှုနှုန်းများနေတာမှာတနေ့ကိုကူးစက်သူ3000ထက်မနည်းတိုးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နယူးယောက်မြို့မှာလောလောဆယ်ကူးစက်နေသူ2000ကျော်ရှိပါတယ်။ထိခိုက်နေတဲ့ American စီးပွားရေးကိုကြားခံပေးဖို့ဒေါ်လာ1 trillion သုံးစွဲမဲ့အစီအစဉ်ကိုအောက်လွှတ်တော်မှာဒီကနေ့တောက်ကြနေအတည်ပြုမယ်လို့မျှော်လင့်ရပါတယ်။အထက်လွှတ်တော်မှာဗိုလ်ထုနေတော့ကအတည်ပြုထားတဲ့ဒီအစီအစဉ်ကိုသမ္မတ Trump ကလည်းလက်မှတ်ထိုးအတည်ပြုမယ်လို့ပြောထားပါတယ်။စပိန်နိုင်ငံမှာ Coronavirus ပိုးကူးစက်ပြန့်နှံ့မှုကြောင့်လူတွေကိုအိမ်ပြန်မထွက်ဖို့တားမြစ်ထားတာဒီကနေ့တတိယမြောက်သတင်းပတ်ရှိသွားပါပြီ။ဥရောပမှာ COVID-19 ကာယောဂါဖြစ်ပွားမှုဒုတိယအဆိုးဆုံးဖြစ်နေတဲ့စပိန်မှာလူတွေကိုမလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်ချက်ကိုဧပြီလ12ရက်နေ့အထိကြာသပတေးနေ့တုန်းကထပ်ပြီးတော့တိုးထားတာဖြစ်ပါတယ်။ကြာသပတေးနေ့ကပဲစပိန်နိုင်ငံမှာသေဆုံးသူအရေအတွက်ဟာ4100ကျော်သွားခဲ့ပါတယ်။24နာရီအတွင်းမှာသေဆုံးသူ655ယောက်ထက်မနည်းရှိခဲ့ပါတယ်။ကာယောဂါဖြစ်ပွားနေသူစုစုပေါင်းအရေအတွက်ကတော့9600ကျော်သွားပါပြီ။စပိန်နိုင်ငံထဲမှာယောဂါဖြစ်သူအရေအတွက်ထပ်တိုးလာခဲ့ရင်လူနာတွေကိုကူတာပေးနိုင်ဖို့ယာယီဆေးရုံ၄ခုကိုဘာစီလိုနာမြို့မှာကြာသပတေးနေ့ကစတင်ပြင်ဆင်နေကြပါတယ်။ရှေ့သတင်းဘက်ကစပြီးလူနာတွေကိုစတင်ကူတာနိုင်ဖို့မြို့ရဲကအားကစားခွင့်အပါအဝင်နေရာ၄ခုမှာယာယီဆေးရုံတွေကိုမိသက်တွေ၊နေစည်းမထားဆရာဝန်များအဖွဲ့ကဝန်ထမ်းတွေကပြင်ဆင်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြာစင်းနေပုံရတဲ့တရုတ်နိုင်ငံကတော့သူ့နိုင်ငံထဲကိုပြည်ဝင်ခွင့်ဗီဇာရှိသူအမြဲတမ်းနေထိုင်ခွင့်ရှိသူနိုင်ငံသားတွေကိုမတ်လ28ရက်စနေနေ့တကောင်ချိန်ကစလို့နိုင်ငံထဲဝင်ခွင့်ယာယီတားမြစ်ထားမယ်လို့ကြေညာထားပါတယ်။တပ်တမန်ပြည်ဝင်ခွင့်ဗီဇာရှိသူတွေကိုတော့ယာယီပြည်ဝင်ခွင့်ပိတ်ပင်မှုကနေချွေးချက်နဲ့ဝင်ခွင့်ပြုမယ်လို့တရုတ်အစိုးရကပြောပါတယ်။ကြာသပတေးနေ့ကတရုတ်နိုင်ငံမှာအသစ်တွေ့ရှိတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ55ယောက်မှာ54ယောက်ကနိုင်ငံသားကလာရောက်ကြသူတွေစီကဖြစ်တယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်နိုင်ငံသားတွေတရုတ်နိုင်ငံတွင်ဝင်ရောက်မှာကိုယာယီတားမြစ်ထားမှာဖြစ်ပေမဲ့တခြားနိုင်ငံတွေနဲ့မပြတ်ဆက်သွယ်နေမှာဖြစ်ပြီးတော့ပုဂ္ဂိုလ်ရေးပိုင်းဆိုင်ရာတဦးချင်းစီရဲ့အထူးအခြေအနေပေါ်လိုက်ပြီးအသေးအချာကြိုက်တွယ်သွားမှာဖြစ်တယ်လို့လည်းတရုတ်အစိုးရကအလေးထားပြောနေပါတယ်။COVID-19 ကာယောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုကြားကန်ပေးဖို့အစီအစဉ်တွေကိုအာရှနိုင်ငံတော်တော်များများကြိုးစားနေကြပါတယ်။နိုင်ငံရဲ့ဘတ်ဂျက်ကိုကောင်းကောင်းစီမံခန့်ခွဲနိုင်ကြတဲ့ဂျပန်၊တောင်ကိုရီးယား၊စင်ကာပူနဲ့ထိုင်ဝမ်တို့ကသူတို့နိုင်ငံတွေထဲကလုပ်ငန်းတွေဆုံးရှုံးမှုရဲ့90ရာခိုင်နှုန်းလောက်အထိဖြစ်နိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။အိန္ဒိယ၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကလည်းနိုင်ငံထဲမှာထိခိုက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုကြားကန်ပေးဖို့အစီအစဉ်နေပေမဲ့သုံးနိုင်တဲ့ budget အင်အားမများတဲ့အတွက်ဆုံးရှုံးတဲ့စရိတ်တွေကာမီလောက်အောက်တဲ့အထိတော့ထောက်ပတ်နိုင်မှာမဟုတ်ဘူးလို့လေ့လာသူတွေကသုံးသပ်နေကြပါတယ်ရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါရစေ။ ယူအမေရိကန်တန်ကနေဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်တောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်တဲ့အနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့သုံးပတ်ကြာအိမ်ထဲကနေအိမ်ပြင်မထွက်ဖို့အမိန့်ကိုဒီကနေ့မှစတင်လိုက်ပြီဖြစ်ပါတယ်တောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း900ကျော်ရှိတာပါသမ္မတဆရိုရာမာဖိုစာကတော့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ကျင်းနာတရားထားကြဖို့ကြာသပတေးနေ့ကတိုက်တွန်းလိုက်ပြီးတော့တောင်အာဖရိကဖြီးသူတွေဟာဗိုင်းရပ်စ်ကိုကြောက်နေတာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းအခြေအနေကိုပို့ပြီးတော့စိုးအောင်မလုပ်ကြဖို့ကိုပြောကြားလိုက်ပါတယ်ဒါပြန်သမ္မတရာမာဖိုစာကရဲတပ်ဖွဲ့ကိုလည်းအလားတူမှာကြားလိုက်ပြီးတော့လူတွေဟာဗိုင်းရပ်စ်အန္တရာယ်နဲ့ဒီဗိုင်းရပ်စ်ကြောင့်ဖြစ်လာမဲ့နေစဉ်အတမုံလုပ်ငန်းနဲ့လူမှုကိစ္စထိခိုက်မှုတွေအပါအဝင်တခြားအကျိုးဆက်တွေကိုစိုးရိမ်ကြောက်လန့်နေကြတယ်ဆိုတာကိုနားလည်ဖို့ကိုလည်းအလေးပေးမှာကြားခဲ့ပါတယ်။တောင်အာဖရိကနိုင်ငံရဲ့အပြင်မထွက်ရအမိတ်ဟာကမ္ဘာမှာအတင်းကျပ်ဆုံးနေတဲ့ကတခုဖြစ်ပြီးတော့လူတွေအနေနဲ့အစားစရာဝယ်ဖို့စေကူသားဖို့အတွက်ကိုပဲအပြင်ထွက်ဖို့ခွင့်ပြုထားပြီးရည်သေးသာရောင်းချတာခွေးချောင်းတာတွေကိုလည်းတားမြစ်ထားပါတယ်။ဒါပြင်လာမယ့်သတင်းပတ်သုံးပတ်အတွင်းမှာအပြင်ထွက်ပြီးတော့ကျန်းမာရေးအတွက်အပြေးလုံခြင်းကလည်းမရှိဘူးလို့ဆိုပါတယ်။တောင်အာဖရိကနိုင်ငံကိုလူဝင်လူထွက်တွေမလုံနိုင်အောင်နေဆက်တွေကိုလည်းပိတ်ထားလိုက်ပါတယ်။ဒါပေမဲ့တိုင်းပြည်အတွက်တခြားလိုအပ်တဲ့စားနပ်ရိက္ခာအတွက်တော့ကုန်တင်ကားတွေနဲ့သင်္ဘောတွေကိုဖွင့်ပေးထားပါတယ်။တကယ်လို့ virus အခြေအနေကတိုးတက်မလာဘူးဆိုရင်တော့သုံးပတ်ထပ်ပို့ပြီးတော့ကြာနိုင်ပွဲရှိတယ်လို့လည်းဆိုပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုနှစ်ပြုလုပ်မဲ့2020ဘာလီကာတန်စီးရီးလက်ချက်မှုကိုအမေရိကန်ရဲ့ Indo-Pacific ဒေသစစ်ဌာနချုပ်ကဖျက်သိမ်းလိုက်ပါတယ်။ဘာလီကာတန်စီးရီးလက်ချက်မှုဟာအမေရိကန်နဲ့ဖိလစ်ပိုင်ကြားနှစ်စဉ်ပြုလုပ်တဲ့စီးရီးလက်ချက်မှုလည်းဖြစ်ပြီးတော့ Australia နိုင်ငံလည်းပါဝင်တာဖြစ်ပါတယ်။ဒီစီးရီးလက်ချက်မှုမှာပါဝင်မဲ့တပ်ဖွဲ့ဝင်တွေနဲ့စီးရီးလက်ချက်မှုလုပ်ဖို့စီစဉ်ထားတဲ့နေရာနာကဒေသခံတွေရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးကိုစိုးရိမ်တာကြောင့်စီးရီးလက်ချက်မှုကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့အမေရိကန်ရဲ့ Indo-Pacific စစ်ဌာနချုပ်ကဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ပထမဆုံးကတော့ဒီစီးရီးလက်ချက်မှုကိုဖိလစ်ပိုင်နိုင်ငံမှာမီလ၄ရက်နေ့ကနေ15ရက်နေ့အထိလှုပ်ဖို့စီစဉ်ထားတာဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနနဲ့ဖိလစ်ပိုင်နိုင်ငံတွေကနိုင်ငံတကာခရီးသွားလာမှုတွေကိုကန့်သတ်လိုက်ပြီးတဲ့နောက်မှာအခုလိုစီးရီးလက်ချက်မှုကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်ဟာ။COVID-19 ကာယရောဂါကြောင့်ထိခိုက်ခံရသောနိုင်ငံတွေနဲ့ပြည်သူတွေကိုကူညီဖို့အတွက်အမေရိကန်ဒေါ်လာ40ဘီလီယံတန်ဖိုးရှိတဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကိုလှုပ်ဆောင်ဖို့ဥရောပပါလီမန်ကကြာသပတေးနေ့ညနေကအတည်ပြုလိုက်ပါတယ်။ဥရောပပါလီမန်မှာပြုလုပ်တဲ့ဒီအစည်းအဝေးကိုပါလီမန်ဥက္ကဋ္ဌဒေးဗစ်ဆက်ဆိုလီတယောက်ပဲလာရောက်ခဲ့ပြီးတော့ကျန်တဲ့ဥရောပပါလီမန်ဖွဲ့ဝင်တွေအားလုံးကတော့အီးမေးလ်ကတဆင့်ပဲမဲပေးခဲ့ကြတာဖြစ်ပါတယ်။ဥရောပပါလီမန်ဥက္ကဋ္ဌဆက်ဆိုလီဖွဲ့ဝင်တွေဟာရောဂါမကူးစက်အောင်ကာကွယ်တဲ့အနေနဲ့သူတို့ဘာသာသူတို့အိမ်မှာပဲတီးကြစီနေနေကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုတုံ့ပြန်တဲ့ယင်းနှိမ့်နှံမှုအစီအစဉ်ကတော့ဒီဗိုင်းရပ်စ်ကြောင့်ဖြစ်လာတဲ့ပြဿနာတွေကိုပြည်သူတွေနဲ့စီးပွားရေးလုပ်ငန်းတွေရင်ဆိုင်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့လုပ်ထားတာဖြစ်ပါတယ်။ဒီစီဇန်ထဲမှာဥရောပမှာအများပြည်သူအရေးပေါ်ကျန်းမာရေးအခြေအနေတွေအတွက်လုပ်ထားတဲ့ဥရောပသမဂ္ဂသွေးစည်းညီညွတ်ရေးရန်ပုံငွေကိုတိုးချဲ့သွားဖို့လည်းပေါင်းပါတယ်။ဒါပြင်လေကြောင်းလိုင်းတွေအနေနဲ့သူတို့ရဲ့လုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်ဖို့အတွက်တနည်းအားဖြင့်သူတို့ရဲ့လေရင်80ရာခိုင်နှုန်းနဲ့အထက်ကိုပြီးဆွဲရမယ်ဆိုတဲ့စီမင်းကိုအော်တိုဘာလအထိယာယီရပ်ဆိုင်းထားဖို့ကိုလည်း EU ပါလီမန်အဖွဲ့ဝင်တွေကသဘောတူခဲ့ကြပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နီပေါ်နိုင်ငံကအခုသတင်းဘက်ကစတင်ပြီးအဝင်ထွက်တွေကိုပိတ်လိုက်တဲ့အတွက်နီပေါ်နိုင်ငံမှာတောင်းတင်နေကြတဲ့ကမ္ဘာလဲခီးသွွားရာပေါင်းများစွာကိုကာတာလေကြောင်းလိုင်းနဲ့ပြန်ပြီးတော့ခေါ်ဆောင်လာပြီးဖြစ်ပါတယ်အဲဒီကမ္ဘာလဲခီးသည်တွေကိုပြန်ခေါ်ဖို့အတွက်ဂျာမနီဆိုရကစီစဉ်ခဲ့တာဖြစ်ပြီးတော့ဒီထဲကအများစုဟာဂျာမနီနိုင်ငံသားတွေနဲ့ဂျာမနီနိုင်ငံနဲ့ဆက်ဆက်တဲ့သူတွေဖြစ်ကြပါတယ်။ကမ္ဘာလဲခီးသည်တွေဟာနီပေါ်နိုင်ငံကတ်မန်ဒူးမြို့တော် Tribune နိုင်ငံကလေးစိတ်ကနေဒီနေ့မှပြန်ထွက်သွားပြီလို့နီပေါ်လူမှုကြီးကြပ်ရေးတာဝန်ရှိသူတူကလည်းပြောပါတယ်။ကတ်မန်ဒူးလေးစိတ်ကိုအဲ့ဒီခီးသည်တွေကိုဂျူမဲ့ဒီလေရဲတွက်ပဲပြန်ဖွင့်ပေးတာဖြစ်ပြီးတော့တခြားဘယ်ခီးသည်ကိုမှဝင်ခွင့်မပေးခဲ့ပါဘူး။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဖို့အတွက်နီဘောဆိုရကလေကြောင်းခီးစဉ်တွေနဲ့ကုန်းလန်းသွားလာမှုအလုံးကိုရပ်တန့်တာအပအဝင်တနိုင်ငံလုံးအတိုင်းအတာနဲ့အပြင်မထွက်ရအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။ဒါပြင်အစိုးရရုံးနေတဲ့စီးပွားရေးလုပ်ငန်းတွေကိုလည်းပိတ်ထားပါတယ်။အခုလိုပိတ်လိုက်တဲ့အတွက်နီဘောနိုင်ငံမှာပိတ်မိနေတဲ့ကမ္ဘာလက်ခီးတဲ့1000လောက်အထိရှိပါတယ်။နီဘောနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ3ယောက်ရှိပြီးတော့ဒီထဲက1ယောက်ကတော့ပြန်ပြီးတော့နေကောင်းလာပြီဖြစ်တယ်လို့နီဘောအစိုးရကအတည်ပြုထားပါတယ်ခင်ဗျာ။ဖီယိုရီအမေရိကန်တန်ကနေတောက်ကြညာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်တက်ခွဲဆန့်သတ်မှုတွေကိုဘယ်လိုဆောင်ရွက်ပေးနေသလဲဆိုတာကိုအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာန NHS ကိုဆက်သွယ်မေးမြန်းထားတာတင်ဆက်ပေးပါမယ် COVID-19 ရောဂါရှိမရှိမြန်မာနိုင်ငံတွင်ကစောင့်ကြည့်တဲ့တန်တရားလူနာတွေကိုတက်ခွဲအတည်ပြုပေးနေတယ်။အမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနအနေနဲ့ကသူတို့ရဲ့တက်ခွဲအဖြေတွေဟာတိကျမှုရှိတယ်လို့ဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ရှိမရှိတက်ခွဲအတည်ပြုနိုင်မှုအတွက်လိုအပ်တဲ့တက်ခွဲပစ္စည်းတွေလုံလောက်မှုရှိနေပေမဲ့ဒါတွေကိုတက်ခွဲစစ်ဆေးမယ်ကျန်းမာရေးဝန်ထမ်းအတွက်တကူရေးရောဂါကာကွယ်ရေးဝတ်စုံ PPE ကတော့လိုအပ်မှုရှိနေတယ်လို့အနေနဲ့ရဲ့တာဝန်ရှိသူကပြောပါတယ်။ဒီယောဂကိုတက်ခွဲစစ်ဆေးရမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့အတိုင်းဆောင်ရွက်နေပြီးရည်ညွှန်းတက်ခွဲကန်စီကိုသတ်မှတ်ထားတဲ့ဥယျာဉ်အတိုင်းပေးပို့ပြီးအပြည့်မှန်မှန်မှန်ကိုလည်းတိုက်ဆိုင်စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ NHL ရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာအုံမာဆွေတင်က VOA ကိုပြောပါတယ
်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေပြီးရဲ့ခါကျအစရဲအမားလို့ပြောထားတယ်လေ။ negative က10ရောက် positive က9ရောက်ပေါ့နော်။ရည်ညွှန်းတက်ခွဲကန်နဲ့အပြည့်ပြန်တိုက်ရမယ်ပေါ့နော်။negative ထွက်ထားတဲ့ဟာကိုအမရောအဲ့ဒီကနေရွေးပြီးရဲ့ခါကျအဆိုင်အောင်အိမ်9ရက်9ရက်ကိုလိုက်တယ်ပေါ့နော်ဒီရဲ့ case 9ရက်ကိုဆိုင်ရက်ကလည်းအဲ့ဒီဖြေပြန်လာတယ် negative ပဲသူတို့ဖြေလိုက်တာလည်းပေါ့နော်အဲ့ခါကျအဲ့ဒီဟာအမရောဖြေနှဲနေပေါ့အဲ့ဖြေနေတော့အဲ့ဒီကနေမှလေးညာလည်းဟိုဟာပေါ့ positive ညာကစားဖြစ်တယ်လေ positive ညာကစားဖြစ်တဲ့ခါကျနောက်တစ်နေ့မှလည်းအင်္ဂါနေ့မှအမရောကအဲ့ positive ညာကိုလည်းဆိုင်အောင်ပို့လိုက်တယ်ပို့လိုက်တဲ့ခါကျအဆိုင်မှလည်း positive ပဲပြီးရဲ့ခါကျတော့တတိယ case ကလည်းအမရောပို့ပြီးသွားပြီအဲ့ဒါလည်းညာအဖြေပြန်လာတယ်လို့ဒီမှန်နေပေါ့နော်အဲ့ဒီပါဆက်အခြေမှန်ပါတယ်ဒီမှာဒီမှာသူတို့ကလည်း positive ဖြစ်တဲ့ဆိုတာကိုဆက်လာရပေါ့နော်အဲ့တော့အမတို့ရဲ့အခြေအကြီးတွေနဲ့ပတ်သက်ပြီးရတဲ့အခါကျအမတို့အာမခံနိုင်တာဖြစ်သွားတာပေါ့နော
်ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့အတိုင်းကိုရိုနာဗိုင်းရပ်စ်ပိုးမရှိသူ10ဦးရဲ့အဖြေကိုပေးပို့စစ်ဆေးပြီးတဲ့အပြင်ဒီရောဂါကြောင့်မဟုတ်ပဲစောင့်ကြည့်ခံနေရချိန်မှာသေဆုံးခဲ့သူတွေရဲ့တက်ခွဲအဖြေတွေကိုပါပေးပို့ပြီးတိုက်ဆိုင်စစ်ဆေးရမှာအဖြေချင်းတူတာကြောင့် NHL ရဲ့တက်ခွဲရလဟာတိကျမှုရှိတယ်လို့တာဝန်ရှိသူကပြောပါတယ်အဲ့ဒါအပြင်ကိုရိုနာဗိုင်းရပ်စ်ပိုးရှိတယ်လို့တက်ခွဲအတည်ပြုထားတဲ့လူနာ9ဦးတည်းက3ဦးရဲ့အဖြေတွေဟာတိကျမှုရှိတယ်ဆိုတာကိုရည်ညွှန်းတက်ခွဲကနေအဖြေတိုက်ဆိုင်စစ်ဆေးခဲ့ပြီးကျန်တဲ့လူနာ2ဦးရဲ့အဖြေကိုတော့ပေးပို့ဖို့ဆောင်ရွက်နေတယ်လို့သိရပါဗျ။လူနာတွေမှာဒီရောဂါပိုးရှိမရှိဆိုတာကိုမထုတ်ပြန်ခင်မှာအကြိမ်ကြိမ်စစ်ဆေးမှုတွေလုပ်ခဲ့တယ်ဆိုတဲ့အကြောင်းကိုလည်းဒေါက်တာအုံမာဆွေတင်ကဆက်ပြောပါဗျ။
အခြေအနေထွက်လာလို့ positive တွေပါလာပြီဆိုလို့ရှိရင်အမားကနောက်ထပ်3ခေါက်ပြန်လဲမယ်။အဲဒီ3ခေါက်ကတော့အမားတို့ဒီမှာစီနေရဲ့ဒီစကြန်ပေးရဟာရိုးရေးရပေးရဟာရိုးပေါ့နော်။ဆိုရဲခါတာအဲဒီဟာကြီးနဲ့အမားတို့ကနောက်ထပ်3ခေါက်ပြန်လဲကြည့်ရဲ့ဒီ positive center negative ဆက်တိုင်းနဲ့အမားတို့ကဟိုလူနာကိုစဉ်းစားနေစဉ်းလူနာရဲ့ connection တွေကြည့်ရဲ့လူနာသက်တာလားလားမသက်တာလားဘူးလားအဲ့လိုမျိုးနဲ့တုံးကြည့်ပြီးရခါတာအမားတို့ကတစ်ခေါက်ထဲဆက်လိုက်တာမဟုတ်ဘူးသူမီးအမားတို့ကလည်းကြည့်ရခါတာ negative အဲ့အဲ့နှစ်ခေါက်ဆက်တဲ့ negative သုံးခေါက်ဆက်တဲ့ negative ဆိုတော့မှသူကလူနာကိုပြန်မမဲ့တာထွက်လိုက်လို့ရှိရင်လည်းသူကအိမ်မှာ14ရက်ထပ်ပြီးကော home quarantine နေပါဆိုပြီးမှာလိုက်တာ
မြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်စောင့်ကြည့်တဲ့တန်တရားလူနာပေါင်း323ဦးရှိခဲ့ပြီးမနေ့ကညထုတ်ပြန်ချိန်အထိဆိုလူနာပေါင်း258ဦးမှာဒီရောဂါပိုးမရှိကြောင်းကိုအတည်ပြုခဲ့ပြီးဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူကတော့9ဦးရှိနေပြီးတခွဲစစ်ဆေးပေးဖို့ပေးပို့ထားသူ60ရက်ရလဒ်ကိုတော့စောင့်ဆိုင်းနေဆဲဖြစ်ပါတယ်ဒီလူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုစစ်ဆေးဖို့အတွက်လိုအပ်တဲ့ပစ္စည်းကိရိယာအစင်းနဲ့ရှိနေပေမဲ့ဒါတွေကိုဆောင်ရွက်ရမယ်ကျန်းမာရေးဝန်ထမ်းအတွက်လိုအပ်တဲ့ PPE ဝတ်စုံကိုလှူဒန်းမယ်အလှူရှင်တွေကိုချိုးဆိုနေကြောင်းလဲဒေါက်တာအုံမာဆွေတင်ကပြောပါတယ်
ရည်ကြာစစ်စေးဖို့ရည်တဲ့နေရာလောက်ပါတယ်ကြာအဲ့လိုမျိုးပေါ့ PPE လိုဟာမျိုးတို့ရင်ပွားလို့ရင်တော့ပိုကောင်းတာပေါ့ထပ်ပြီးတော့စဉ်းစားရင်ပိုကောင်းတာပေါ့နော်လောက်ပဲထူထူပါဟုတ်ကဲ့မားတို့ကတစ်ခေါက်ဆဲဆန်းရင်တော့မှတစ်နေ့ပုံမှန်အနည်းဆုံးတော့အနည်းဆုံးက15ရက်လောက်ကုန်တော့ဆိုတဲ့ခါကြတော့လေဟိုလိုအပ်ချက်ကတော့အများကြီးရှိနေဆိုင်တာပေါ့ဒါပေမဲ့အခုလောလောဆယ်ကတော့အခုလောလောဆယ်ကတနိုင်တဲ့လောက်ကဒီကမ္ဘာ့ကျန်းမာရေးအဖွဲ့လိုဒီပြည့် NGO ဖွဲ့ပြီးပုံတိကလုပ်နေအဲ့ဒီဟာတွေကအကုန်လုံးကလာတော့ရှိနေကြတာပဲဒါပေမဲ့လည်းဟိုထပ်ပြီးအထူးရှင်နေရှိသေးရဲ့ဆိုလို့ဆိုတော့အမားတို့က1 week ကမှပဲဟိုလက်ချလာလာလိချင်နေရပါတယ်လို့နော်
ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း196နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း9,400ကျော်ကိုကူးစက်ခဲ့တာပါစုစုပေါင်းသေဆုံးသူကတော့2,400ကျော်ရှိခဲ့ပေမဲ့ယောဂသက်သာလာသူအရေအတွက်ဟာလည်း3,200ကျော်ရှိနေပြီဖြစ်ပါတယ်။ပြည်သူလူထုအနေနဲ့လူထုတတ်တဲ့နေရာတွေကိုမသွားဘူးလက်နဲ့မျက်နှာနှာခေါင်းပါးစပ်တို့ကိုမထိဖို့ချောင်းဆိုးနှာချင်းရင်အုပ်ဆိုးဖို့အပါအဝင်လက်ကိုဆက်ပြာနဲ့စနစ်တကျတေချာဆေးကြောပေးဖို့နဲ့ကိုယ်ခံအားကောင်းအောင်စားသောက်နေထိုင်ဖို့ကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ဒါရီပြင်အခုလိုအချိန်မှာမြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်တက်ခွဲအတည်ပြုလူနာ9ဦးအထိရှိထားပြီးနေရက်ပြန်လာသူတွေကိုလည်းအသွားအလာကန့်သတ်ထားချိန်မှာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့အချက်တွေအတိုင်းပြည်သူတွေလိုက်နာကြဖို့ကိုလည်းသတိပေးထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။နိုင်ငံခြားကနေလေကြောင်းလိုင်းကရောနယ်ဇာလန်ကပါပြန်လည်ရောက်ရှိလာကြတဲ့ပြည်တော်ပြန်နေအတွက်14ရက်ပြီးသန့်စောင့်ကြည့်မဲ့နေရာတွေကိုမြို့နယ်အလိုက်ရက်ွက်အလိုက်ပြင်ဆင်နေကြတဲ့အကြောင်းကိုပြောပြပေးပါမယ်။ ထိုင်းနယ်စပ်ကနေဝင်ရောက်လာကြတဲ့သူတွေနဲ့နိုင်ငံခြားကနေတရားဝင်လမ်းကြောင်းနဲ့ရောက်လာကြတဲ့သူတွေကို14ရက်တည်တံစောင့်ကြည့်မဲ့နေရာတွေကိုမြို့နယ်အလိုက်ကျန်းမာရေးဌာနတွေအောက်ချုပ်ရေးပိုင်းကတာဝန်ရှိသူတွေပူးပေါင်းပြီးဆောင်ရွက်နေကြပါတယ်။ရောဂါဖြစ်ပွားနေတဲ့နိုင်ငံကနေပြန်လာကြသူတွေအနေနဲ့သက်ဆိုင်ရာရပ်ကွက်ရဲ့တာဝန်ရှိသူတွေစီကိုအကြောင်းမကြားစစ်ဆေးမှုမခံယူဘဲတိတ်တဆိတ်ဝင်ရောက်နေထိုင်တာကအန္တရာယ်ကြီးတဲ့အတွက်ဒီတန်ရအမိန်တွေထုတ်ပြန်ထားပြီးမလိုက်နိုင်ရင်အကြီးအကျယ်ဆောင်ရွက်တာတွေလုပ်သွားမယ်လို့မင်္ဂလာတောင်ညွတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူသင်းကပြောပါတယ်
။ဝင်လာမယ်သူတို့ကသက်သက်မတ်မတ်ခွဲကြမယ်စစ်ကဲနဲ့နေမယ်ဆိုရင်တောက်ဆရာမလုပ်မိမယ်ဝင်လာပြီးတော့ချက်ကလူတွေနေဆိုင်မှာပြီးတော့ဂျန်တဲ့လူတွေကိုပူးဆောင်အောင်လုပ်သွားရင်တော့ကျွန်တော်တို့အများကြီးအန္တရာယ်ရှိတယ်။အဲ့ဒါတော့ကျွန်တော်တို့ဟိုစိုးရိမ်တာပေါ့နော်အဓိကတော့တကယ်ဝင်လာပြီးတော့မှမကန်ကန်နဲ့ဒီမှာသတ်မှတ်ထားတဲ့စီးနေစစ်ကဲနေနဲ့ကလေးရောက်ဆောင်ကြည့်တာကွာရန်တင်းလောက်တာလေလက်ခံပြီးနေမယ်ဆိုရင်တော့ကျွန်တော်တို့တိုက်အန်နေရနေမယ်ပေါ့အဲ့လိုမှမဟုတ်လို့ရှင်တော့ကျွန်တော်ကဒါတော့ကျွန်တော်အခုဆိုလို့ရှင်ဒီတလားအမိန့်ကြီးတော့ထုတ်ပြန်နေတယ
်ဟုတ်ကဲ
့စီမင်းစည်းကမ်းနေလည်းရှိတယ်တဲမပိုးတဲ့သူတွေလက်မခံငင်းဆန်တဲ့သူတွေတော့လည်းသူပြုမပြတဲ့နေရှိသားဖြစ်တဲ့အတွက်အဲ့ဒီတိုင်းကိုဆောင်ရွက်တော့မှာပေါ့နော်
ကျမ်းမာရေးဌာနနဲ့အောက်ချုပ်ရေးပိုင်းတာဝန်ရှိသူတွေပူးပေါင်းအောက်စုတွေဖွဲ့ထားပြီးရက်ကွက်ကအကြောင်းကြားတာရှိခဲ့ရင်အချိန်နဲ့တပြေးညီသွားရောက်ပြီးကျမ်းမာရေးစစ်ဆေးတာတွေလှုပ်ဆောင်ပေးနိုင်အောင်အဆင့်အင့်ပြင်ထားတယ်လို့ဆိုပါတယ်။အခုလက်ရှိမှာနိုင်ငံခြားကနေပြန်လာသူ5ဦးရှိနေပြီး14ရက်တည်တံ့နေထိုင်ပြီးအိမ်မြေမထွက်ဖို့ညွှန်ကြားထားတယ်လို့ထူပါယုံတိရက်ကွက်ကရက်ကွက်အောက်ချုပ်ရေးမှူးဦးမျိုးမင်းလက်ကပြောပါတယ်။အဲ့ဒီလူ၅ဦးကိုစောင့်ကြည့်ရမှာကျမ်းမာရေးဝန်ထမ်းမလောက်ငှားတာကြောင့်သူ့ရဲ့မိသားစုဝင်တွေနဲ့အိမ်ကြီးနားချင်းတွေကိုအပြင်ထွက်မထွက်စောင့်ကြည့်ခိုင်းတာပြီးညွှန်ကြားချက်မလိုက်နာတာရှိရင်သတင်းပေးဖို့ပြောထားတယ်လို့ဆိုပါတယ်။နောက်ထပ်ဝင်လာသူတွေများလာမယ်ဆိုရင်တော့ကွာရန်တိန်းစင်တာတွေတတ်မှတ်ပြီးဆောင်ရွက်မယ်ဆိုတဲ့အကြောင်းကိုဦးမျိုးမင်းလက်ကအခုလိုပြောပြပါဗျ။အဲ
့ဒီမှာကျမ်းမာရေးဝန်ထမ်းတွေထားပေးမယ်။သူတို့ဆလီရက်စားနေဖို့စားဖို့ထိုင်ဖို့အတွက်ကိုလုံခြုံရေးအပြည့်နဲ့ကျွန်တော်စောင့်ကြည့်မယ်နေရာတစ်ခုကိုကျွန်တော်စင်းနမောင်ဘုရားဝန်မှာရှိတဲ့ဝမုတ်တိဓမာယုံအဲ့နေရာမှာကျွန်တော်တို့အဲ့ဒါယူလဲပြင်ဆင်ထားပါတယ်အဲကြောင့်အကြောင်းကျိုးရောကြောင့်တချို့တွေကသူတို့အခက်ခဲကြောင့်နေဆက်ကနေပြန်လာမယ်တရင်မပေးဘူးအခုဒါမှမဟုတ်ကျွန်တော်ချက်ချင်းရက်ကွက်တွေမှာတရင်ရပြီဆိုလို့ရှိရင်ချက်ချင်းအဲ့လူတွေကိုကျွန်တော်တို့ဆလျက်ကော်ရင်ထားဖို့အဲ့ဒါပြင်ဆင်ထားပါတယ်ကျွန်တော်တို့မှန်းတာကတော့အနည်းဆုံး200ပတ်ဝန်းကျင်လောက်ကောင်းကောင်းဆက်ပါတယ်အဲ့ဒါကြောင့်အဝင်းဝိုင်းလဲကျဲတယ်လုံခြုံရေးရလဲစိတ်ချတယ်နေရာလည်းအကျေကျေဝန်းဝန်းရှိတယ်အဲကြောင့်ကျွန်တော်အဲ့နေရာကိုမြို့နဲ့အစင်းနေနဲ့တတ်မှတ်ပြီးတော့ဒီနေရာကိုကွာတင်းယာယီထားမဲ့နေရာလို့တတ်မှတ်ထားပါတယ်ကျွန်တော်တို့
PPE ဝတ်စုံတွေဝယ်ဖို့အတွက်ကိုလည်းတာတိတ16ရက်ကွက်စုပေါင်းပြီးတရက်ကွက်ကို5စုံစီစုပေါင်းဝယ်ယူထားကြဖို့ကျမကြီးဦးစီးဌာနနဲ့မြို့နယ်ထွေအုပ်ကနေညွှန်ကြားထားတယ်လို့ဆိုပါတယ်လူနေထူထပ်တဲ့နေရာတွေကိုပရဟိတအဖွဲ့တွေကပိုးသက်စေလိပ်ဖြန်းနေတာတွေကိုလည်းလုံးနေကြပါတယ်ဒီလိုနိုင်ငံခြားကပြန်လာပြီးစောင့်ကြည့်မခံပဲတက်တဆိတ်နေသူတွေရှိနေရင်ယောဂကုဆက်ပြန့်နှံ့မှာကိုရက်ကွက်နေပြည်သူတွေကလည်းစိုးရိမ်နေကြပါတယ်မိသားစုနဲ့ပြည်သူတွေကိုကူညီတဲ့အနေနဲ့14ရက်စောင့်ကြည့်ခံတဲ့နယ်လို့ရက်ကွက်နေပြည်သူတဦးဖြစ်တဲ့မမမြထွေးကပြောပါတယ
်မာကြီးတို့အနေနဲ့ဆိုတော့14ရက်နေတဲ့နယ်လို့ထင်တယ်ကောကိုယ့်ကိုပြည်သူတွေလည်းကူညီရကြတယ်ကိုယ့်ကိုယ်ကိုလည်းစိတ်ဖြစ်တယ်
မင်္ဂလာတောင်ညွတ်မြို့နယ်ကကိုဗစ် -19 ရောဂါပိုးတွေ့ရှိရတဲ့လူနာရဲ့မိသားစုနဲ့သူနေထိုင်ရာတစ်တိုင်လုံးကိုစောင့်ကြည့်နေရအဖြစ်သတ်မှတ်လိုက်ပြီးသူနေထိုင်ရာလမ်းကိုလည်းပိတ်ထားပါတယ်။လက်ရှိမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးတွေ့ရှိသူ5ဦးရှိနေပြီးမတ်လ25ရက်နေ့ကနေ26ရက်ညနေ6နာရီအထိစောင့်ကြည့်လူနာအသစ်48ဦးရှိနေပါတယ်။တကမ္ဘာလုံးမှာကိုဗစ် -19 ဖြစ်ပွားနေတဲ့နိုင်ငံပေါင်း196နိုင်ငံရှိနေပြီးရောဂါဖြစ်ပွားသူစုစုပေါင်းက5သိန်းခွဲနီးပါးရှိနေပါတယ်။ပြန်လည်သက်သာလာသူစုစုပေါင်းက3,200ကျော်နဲ့တည်ဆုံးသူစုစုပေါင်းက2,000ခွဲနီးပါးရှိပါတယ်။ကျမအိမ်တနာထွန်မရန်ကုန်ကနေသတင်းပေးပို့ပါရယ်
။အထည်ချုပ်လုပ်ငန်းတွေမှာပြပအမှားတွေရပ်တန့်နေရကြောင်းအထည်ချုပ်စက်ရုံတွေမှာလုံသားလျှော့ချနေတဲ့အကြောင်းတွေတင်ဆက်ပါမယ်။အလုပ်သမား9,000လောက်ရှိရဲ့အေယာဝတီတိုင်းပတ်သိမ်မျိုးကမြမနေတင်းအထည်ချုပ်ဟာသူ့ရဲ့ဝန်ထမ်းထောက်ဝက်ကျော်ကိုလျှော့ချလိုက်ပါတယ်။အထက်ကျုပ်လုံကအများစုဟာတလားကျော်လောက်ကုန်ရမ်းအလုံလောက်မရတာပြပအမှားကြီးရပ်တန့်နေရကြောင်းစိတ်ယုံငုတ်သားတွေလျှော့ချတာစိတ်ယုံပိတ်သိမ်းတာတွေတဖြည်းဖြည်းလှုပ်လာနေပါတယ်။အလုံသမားတွေကိုဥပဒေတိုင်းနင့်နာချီပေးပြီးပိတ်လိုက်တဲ့စိတ်ယုံကရန်ကုန်နဲ့မန္တလေးမှာ15ယုံပဲခူးမှာ3ယုံရှိပါတယ်။ဒါပေမဲ့ဥပဒေနဲ့အညီမလုပ်ဘဲပိတ်သိမ်းလိုက်တဲ့စိတ်ယုံတွေလည်းရှိနေပါတယ်။
ဒီကလည်းဒီချိန်မှာပေါ့နော်ကုန်ဆန်းနေကြတယ်မလဲကုန်ကောင်းနေပြရမယ်နောက်ရပါမယ်လည်းအဆင်ပြေနိုင်ရှိနေပါတော့အဲ့ဒါကြောင့်လည်းဒီလူငါးဆက်ဆက်လာလို့တော့ဒါကြောင့်ဖြစ်နေတယ်ဒါပေမဲ့ဒီပေါ်မှာကျွန်တော်တို့ကဆိုးရမယ်ဒီကုန်ကားတင်းနေဆိုတာကျွန်တော်ကဖြစ်ပါဘူး
မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုပ်သမားတမကများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးဦးတက်နှင်းအောင်ပြောသွားတာဖြစ်ပါတယ် မတ်လ25ရက်နေပြည်တော်မှာလုပ်တဲ့အလုရှင်အလုသမားအစိုးရသုံးဝန်ဆိုင်မှာအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကဒီအခက်ခဲတွေအတွက်အစိုးရရံမုံငွေကိုတုံးဆွဲသွားဖို့ရှိရလို့ပြောပါတယ်။အလုရှင်တွေဘက်ကတော့အခုဖြစ်နေတဲ့ပြဿနာကိုအစိုးရကထိထိရောက်ရောက်ဖြေရှင်းပေးဖို့လိုလားနေပါတယ်။
ဘလို့ဟောအခုချုပ်ပြီးတဲ့ဟာအခုနိုင်ငံတကာအော်ဒါအခုမတင်လို့မရတော့ရက်သွားပြီကိုတော်မှာပဲထားပါဆိုတော့အကျတော့ဘလို့ဆက်သွားမလဲပုံချမ်းမရှိဘူးဆက်ပုံချမ်းမရရအောင်ကျွန်တော်လုပ်ပြီးရောက်ပြီအခုချုပ်ပြီးတဲ့ခါကျတော့တင်လို့မရဗျာအခုဥရောပပို့ပဲအပါစာတွေကိုပြတ်ခိုင်းပြီးကုန်တင်လာမှာအကုန်တန်းစီပြီးတော့ဒီမှာပို့လို့မရဘူးတမောမှာဘလို့ဆက်သွားမလဲအဲ့ဒါကြောင့်ကိုအချိန်ချင်းအပန်လေးကိုတော့နိုင်ငံတော်အနေနဲ့ချုပ်ပေးပြစ်ပြီးဆိုတော့ကျွန်တော်မြင်ပါတယ်
ရွှေလင်းမဆမှုဆောင်ဥက္ကဋ္ဌဦးဝေးတောင်းပြောသွားတာဖြစ်ပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ် COVID-19 သက်ရောက်မှုကြောင့်ကုန်ကျန်းတွေပြတ်ပြည်ပအမှားတွေမရှိတလောက်ဖြစ်နေချိန်မှာအလုသမားတွေလောကလာစာအပြည့်နဲ့အိမ်နေထိုင်ခွင့်ရဖို့အလုသမားသမဂ္ဂတွေကညှိနှိုင်းနေပါတယ်။အလုရှင်တွေဘက်ကတော့လာစာမပေးရတဲ့အလုနာခွင့်ကိုပို့လိုလားနေပြီးဒီအပေါ်မှာသဘောတူညီမှုတော့မရကြသေးပါဘူး။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပေးပို့ထားတာဖြစ်ပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာ COVID-19 ရောဂါစောင့်ကြည့်ရေးစင်တာတွေထားဖို့အတွက်စီစဉ်နေတဲ့အကြောင်းပြောပြပါမယ်ထိုင်းနိုင်ငံကနေရပြန်မြန်မာတွေအကြောင်းမျိုးကြောင့်နေရမပြန်နိုင်သေးတဲ့ကာလမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တဏှာရှိတာမျိုးတွေတွေ့ရှိခဲ့ရင်မိသားစုထံမပြန်သေးပဲမိမိဆန္ဒပြောက်စောင့်ကြည့်14ရက်တာထားနိုင်ဖို့စီစဉ်နေတာပါဒီလိုပြန်ဝင်လာတဲ့ရွှေပြောင်းလူသမားတွေကိုထားဖို့အတွက်မြဝတီမျိုးကအဆောက်အဦအစ်တွေကိုအကူအညီတောင်းပြီးစီစဉ်ဆောင်ရွက်နေပြီဆိုပြီးမြဝတီခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်လက်ရှိမှာနေရပြန်မြန်မာတို့ဦးကိုတော့စောင့်ကြည့်ကာလအနေနဲ့အဆောက်အဦတစ်ခုမှစတင်ထားပြီဆိုပြီးမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
တူအဲ့ဒီနေတဲ့သူကခါတာတယောက်ရှိတယ်မဟုတ်လားပြန်လာတာပြန်လာရင်သူအခန်းပေါ်ကဖြားတာ
ဟုတ်ဟုတ်
ဖြားပြန်နေကိုပြေတော့မဟုတ်ဘူ
းဟုတ်
ဒါပေမဲ့ဟိုဆိုင်မှာလည်းဒီတဲမရဲ့အာမခံထားတာဟိုမှာထားတော့ဖြားရင်ဒီကလေးကြီးရင်ကျတော့မတည့်ဘူးမှာအဲ့ဒါသူကမလို့ဖြားလိုက်သူကမလုပ်ဘူးမှာသူကအခန်းပေါ်ပတ်နာနေခဲ့တယ်ခဲ့သူကတည်းကဟိုမရှင်းဘူးစိတ်မရှင်းဘူးမှာ
ဟုတ်ဟုတ်
မှာဖြားတယ်ပေါ့ဖြားရင်သူမကြသူသူပြေလို့ဘူးမှာဆိုတော့
ပြီးရင်ပြီးနေမြဝတီချင်းဟာနေဆက်ဝင်ပေါက်ထပေါက်ဖြစ်တာကြောင့်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစိုးရိမ်ရတဲ့နေမြေဖြစ်ပါတယ်။နေဆက်ပြန်နေတဲ့ကအကြောင်းအမျိုးမျိုးကြောင့်သူတို့နေရက်ကိုမပြောင်းနိုင်သေးရင်ပဲဖြစ်ဖြစ်တဏှာရှိသူတွေဖြစ်လာတာမျိုးတွေကိုပဲကြုံရရင်ပဲဖြစ်ဖြစ်ဆေးရုံသာမကတခြားအဆောက်အဦတွေကပိုင်ရှင်တွေကိုလည်းအကူအညီတောင်းပြီးထားတာမျိုးတွေကိုလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနနဲ့စီစဉ်ဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။တန်တရားလူနာရှိပါကဆေးရုံမှာပဲထားမှာဖြစ်တယ်လို့လည်းဆိုပါတယ်။
အဲ့ဒီဥမထားပါကျွန်တော်တန်ရရှိနော်ဆေးရုံကမျိုးပဲထားမယ်ဆေးရုံမှာထားမယ်တကယ်လို့များဆိုပါတော့တန်ရရှိတဲ့လူကများလာတယ်ဆိုပါတော့မှာရ
ဟုတ်ပ
ါမှာပေါ့နော
်ဟုတ်တယ
်များလာတယ်ကျဲတယ်အစုခက်ကြီးရှိတော့အဲ့ကြရင်တော့ကျွန်တော်ကဆေးရုံမှာကျန်တဲ့လူကမထားတော့ဘူးထားတော့ကျန်တဲ့လူနာကိုချားရည်ဆေးရုံမှာပဲထားတော့မယ်ထားပြီးတော့ဒီကိုဗစ်နဲ့ပတ်သက်တဲ့တန်တရာတော့ထားတော့မှာပေါ့
ဒါတော့
တန်လာချင်အောင်မှာရကွန်ပလီတမဖြစ်သေးဘူးဆွဲနေရအောင်မှာအဲ့လို
ဟုတ်
ဆောက်ခွင့်နဲ့လုပ်လို့ရတယ်ဒီတန်းနဲ့ရှိရအောင်မှာဟုတ
်ကဲ့ဟို
ဆောက်ဦးတုံးပြခွင့်ကျွန်မယူပြီးတော့ကျွန်တော်ဆေးရုံပေါ်မှာပြင်မယ်
။ဟုတ်ကဲ့
။ပြုံးမယ်။ဒါလို့စဉ်းစားမှာ။ကျွန်တော်ဒီစား၆တာကြာတာဟုတ်မှာ။ဟိုဆေးရုံပေါ်မှာဖြစ်အောင်။ဓာကြီးဆေးရုံပေါ်မှာပြန်လုပ်တာမြန်တာအောင်။အဲ့လိုစဉ်းစားတာဟုတ်မှာ။စဉ်းစားပြီးလုပ်ကြအောင်။ကျွန်တော်ကဓာကြီးလုပ်ချင်တယ်ကျွန်တော်ဆွပြောလို့မရအောင်။ကျမ်းမာရေးဆန္ဒကိုပြရတာ။ဒီဘဝကသာသုံးလို့ရမလဲ
။ဟုတ်ကဲ့။
ကျွန်တော်သုံးနိုင်တယ်။ဟုတ်ပြီ။ဒါသာသုံးလို့ရ။โอเค။အဲ့ဒါကျွန်တော်ဓာလို့ချင်ကျွန်တော်ဘာပန်ဘိုးဖျံခဲတော့ဘာလုပ်မလဲဒီလိုပေါင်းဆက်တာပေါ့မှာ။
မလ26ရက်နေ့ကမြန်မာပြည်တဲကိုတရားမဝင်တဲ့လမ်းကဝင်ခဲ့လို့ဖမ်းဆီးခံရတဲ့မြန်မာလူသမား80ကျော်ကိုတော့ထိုင်းရနာပိုင်တွေကပြန်လွှတ်ပေးခဲ့ပြီးနေရပြန်မှုစီစဉ်ပေးခဲ့လို့သိရပါတယ်ဒီထဲမှာအထောက်အထားမရှိသူတွေလည်းပါဝင်ပါတယ်ဒီကိစ္စမှာလည်းမဲဆောက်မြောက်ကြီးချစ်ကြည်တရားနှစ်ကနေမြန်မာရှစ်ပြောင်းလူသမားအနည်းငယ်နေရပြန်နေကြဆဲဖြစ်ပါတယ်
ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့ပါရရှင်ကိုဗစ်-19ကိုကာကွယ်ဖို့အတွက်အမေရိကန်နိုင်ငံတော်ဝန်ကဝန်ထမ်းအလုပ်သမားအများအပြားကိုနေအိမ်တွေကနေပဲနေ့စဉ်အလုပ်တွေကိုလုပ်ကိုင်နေကြပါတယ်ဒါပေမဲ့အဲ့ဒီလိုလုပ်လို့မရကြတဲ့သူတွေထဲမှာအများပြည်သူတည်ယူပို့ဆောင်ရေးကဏ္ဍမှာလုပ်ကိုင်သူတွေရင်းစည်းကမ်းထိန်းသိမ်းရေးရဲအရာရှိတွေလည်းပါဝင်ပါတယ် အဲ့ဒီတွေကမှာနယူးယောက်မြို့တော်အများပြည်သူတည်ယူပို့ဆောင်ရေးနဲ့ရင်းစည်းကမ်းထိန်းသိမ်းရေးပိုင်းမှာလုပ်ကိုင်နေကြသူတွေဘယ်လိုလုပ်နေကြရသလဲဆိုတာကျွန်မစုမုံကဆက်သွယ်မေးမြန်းထားတာပြောပြပေးချင်ပါတယ်။ကမ္ဘာ့
COVID-19
အမေရိကန်ပြည်ထောင်စုတဝန်ကူးစက်ပြန့်နှံ့သူပေါင်း6,900ကျော်အထိဖြစ်လာပြီးသေဆုံးသူပေါင်းက900ကျော်ရှိသွားပြီးဖြစ်ပါတယ်။ နယူးယောက်မြို့တော်မှာတော့ကူးစက်သူနဲ့သေဆုံးသူကလည်းပိုမြင့်တက်လာနေချိန်မှာအသွားအလာမရှိတော့တဲ့လောက်၆ကပ်သွားပြီဖြစ်တဲ့မြို့တော်ကြီးတဲ့ယင်ကြောရင်လိုက်ဆက်သွယ်ရေးတာဝန်ခံတွေနဲ့ယင်စည်းကမ်းထိန်းသိမ်းရေးတာဝန်ယူထားသူတွေကတော့ပြင်ပလမ်းမတွေထက်မှာမဖြစ်မနေတာဝန်ထမ်းဆောင်ရတဲ့ဝန်ထမ်း essential workers အဖြစ်နဲ့အလုပ်လုပ်ကိုင်နေရစေအနေအထားဖြစ်ပါတယ်။ နယူးယောက်မြို့တော်ကအများပြည်သူတုံဘက်စကားရင်လိုက်စီမံရေးမှုဦးစော်လင်းကျော်ကအခုနယူးယောက်မြို့တော်တွင်မှာစီမံဆောင်ရွက်ထားရှိမှုတွေကိုအခုလိုရှင်းပြပါတယ်။
ကျွန်တော်တာဝန်ရတော့ဒစ်စပက်ချာဘော့စူပါဗိုက်ဇာဘော့ဒီပါမန့်အော့ဘတ်ဇစ်ကျင်းသွားလာရေးရတော့နှစ်ပိုင်းရှိတယ်ဒီနယူးယောက်စီးတီးထရန်ဇစ်အောက်မှာဘော့မြို့တွင်းအောက်မှာဖိုက်ဘိုးလိုမှာဘော့ဟာဆက်ဝေးရှိမယ်ဟလာစတေတန်အိုင်းလန်းနဲ့မဟက်ဒန်နဲ့ဆိုရင်ဖယ်ရီရှိတယ် ဒီ New York City Fiber Road မှာဆိုရင်မဲတဲ့ကွင်းဘရုတ်ကလင်မှာဘတ်စ်ကားလိုင်းရှိမယ်เนาะပြီးတော့ Express Line တွေလည်းရှိတာပေါ့အာစက်ဝဲမှာတော့ဒီနေ့အထိဆိုရင်တော့ 3 line ပေါ့စက်ဝဲ 3 line suspended လုပ်ထားတယ်ပေါ့ဘတ်စ်ကားတွေကတော့ schedule ပဲ weekday schedule အပြည့်ဆွဲပေးတယ် 24 hour ပဲဘတ်စ်ကားတွေကတော့စီးကားတွေတော့အားလုံး free ဖြစ်သွားပြီသူတို့ charge မလို့ဘူးပြီးတော့ကျွန်တော်တို့ဘယ်လိုလုပ်လဲဆိုတော့သူကပုံမှန်ဆိုရင် 6 ဘောက်ကနေတက်တယ်ဘတ်စကားပို့ပေးတယ်ဖဲဘောက်ဆိုပေးတယ်ပေါ့ကပြားတို့ချင်းတို့နဲ့ပြီးွားရင်နောက်ဘောက်ကနေ discharge လုပ်တယ်အခုကျတော့ 6 ဘောက်ကိုလုံးဝပေးမဆုံးတော့တက်တာရောဆင်းတာရောနောက်ဘောက်တစ်ခုတည်းလုပ်တယ်ဒါကတော့ operator ရဲ့ safety ပေါ့သူတို့ပြီးွားတော့ governor ပြောတဲ့အတိုင်း social distance ကို safety ဖြစ်အောင် operator ရဲ့နောက် 3 line ပေါ့ 3 line ကိုသူတို့လောက်လုပ်လိုက်တယ်သူတို့ပိတ်ထားလိုက်တယ်ဒီတန်ကြိုးနဲ့ခတ်ထားလိုက်ပြီးတော့နောက်ပေါက်တစ်ခုတည်းပဲအတင်ချလုပ်တယ်။
နယူးယောက်မြို့တော်မှာရင်းစည်းကမ်းထိန်းသိမ်းရေးရဲဝန်ထမ်းဖြစ်တဲ့တာဝန်ယူဆောင်ရွက်နေသူမြမအမျိုးသမီးမလလဆန်ကလည်းသူတို့ရင်းစည်းကမ်းထိန်းသိမ်းရေးရဲအရာရှိတွေအနေနဲ့
မရှိမဖြစ်ဝန်ထမ်းတွေအဖြစ်နဲ့မနဲ့မိုးမလင်းခင်ကတည်းကတာဝန်ချိန်တွေအဖြစ်တာဝန်ယူဆောင်ရွက်ပေးနေရတဲ့အနေအထားကိုပြောပြပါရစေ။အခုကတော့အမားတို့ကဒီလိုမျိုးဟိုပက်ထရိုးလုပ်ရတယ်အဲလမ်းပေါ်မှာလုံးဝယင်သွားလာလုံးဝမရှိတော့ဘူးမရှိတော့အမားတို့ကဒီ violation တွေကတော့လုံးဝမရှိတော့ဘူးပေါ့နော်ကျွန်တော်နေသွားတယ်ပြီးအမားတို့ကရဲနဲ့လည်းပလစ်ဒီပလစ်ဒီပါတ်မန့်နဲ့လည်းအမားတို့ကအခြေဆက်ကရှိတယ်ပြီးတော့ fire department နဲ့လည်းအခြေဆက်ရှိတယ်အဲ့ fire department နဲ့အပြင်ကိုအမားတို့ဒီ EMS ပေါ့နော်ဒီ emergency ဥစ္စာသမားတွေနဲ့လည်းအမားတို့အခြေဆက်ရှိရဆိုတော့လမ်းမှာအဲ့လိုမျိုးတစ်ခုခုဟိုအကူအညီလိုတော့နော်လူသားတွေကိုပေါ့အမားတို့ကတွေ့ရင်အမားတို့ကအမားတို့လင့်ရအမားတို့ကသူတို့ကိုခေါ်ပြီးတော့အမားတို့ကဒီလိုမျိုးကူညီရတာပေါ့နော်အဲ့ဒီအတွက်ကိုအမားတို့တရားနေပြီးတော့
အခုချိန်ထိကတော့အမေရိကန်ပြည်ထောင်စုထဲမှာနယူးယောက်မြို့ကတော့ရောဂါကူးစက်မှုပြန့်ပွားမှုနှုန်းအများဆုံးဖြစ်နေတယ်လို့သေဆုံးသူဦးရေကလည်းနာရီနဲ့အလိုက်မြင့်တက်လာနေချိန်လဲဖြစ်ပါတယ်။ကျွန်မစုမောဆက်သွယ်မေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်စီရင်တင်းမာမှုတွေနဲ့အတူမြို့ပေါ်ဒီမှာဆိုရင်လည်းလုံခြုံရေးတာဝန်ရှိသူတွေရဲ့မိန့်ကိုနာမခံ
ဲ့ကြောက်တော်ဒေသခံတို့ကပြောပါတယ်။ပြစ်ခတ်ခံရသူဟာကြောက်တော်ရှေဆိုင်ကင်မရာ305တရင်ရှိမှာပြစ်ခတ်ခံရတာဖြစ်ပြီး၆00နဲ့လက်မောင်းတို့မှာကြစ်တိမှန်သည့်စစ်တွေစေယုံကိုပို့ဆောင်လိုက်ရတယ်လို့စေယုံဝန်ထမ်းတို့ကပြောပါတယ်။အဲ့ဒီပြစ်ခတ်ခံရသူဟာမနေ့ကညနေ6နာရီလောက်မှာကင်မရာ305တရင်ရှိကအရဝတ်နဲ့ဆိုင်ကစီးပြီးလာတာကိုလုံချုံရဲတပ်ဖွဲ့ဝင်တွေကတားဆီးခဲ့ပြီးရမပေးတာကြောင့်ပြစ်ခတ်လိုက်ရတာဖြစ်တယ်လို့ရခိုင်ပြည်နယ်လုံချုံရဲနေသားရေးဝန်ကြီးဘုံမုံကြီးမင်းတိုင်ကပြောပါတယ်။
အဲ့ဒါဒီ ီးဆုံးလေးဒီလိုဖိုင်ငယ်ဒိတ်တာတာမရပြီးတော့ဒီမှမလည်းမကြည့်ဘူးရန်ကုန်နဲ့သွားတာဆိုအဲ့လိုဖြစ်တာပါ။အဲ့တော့ဒီဒိတ်တွေကနေတားရင်ရပြရမှာလေဘလူပဲဖြစ်ရဲမှာမဟုတ်ဘူးဘလူပဲဖြစ်ဖြစ်ငါတို့ကိုယ်တိုင်လည်းသွားတယ်ဒီမှာဒိတ်ကတားတယ်ဒီမှာနေစိတ်ပေါ်ပဲထားအောင်ဥပမာတော့ဒီကနေစိတ်မှာဝင်မယ်တားတယ်ဝင်ကြီးပဲဖြစ်နေပါသေးတယ်တားရင်ရပြရမယ်မင်းကြံပြရမယ်စီရင်စစ်ဆန်တယ်ဒါတော့လုံလုံရေးလို့ရမှာလေအဲလိုမဟုတ်ဘဲဟာကူကငါပါပဲကွာတွားတယ်ကွာဆိုရင်တော့မရဘူးလေအဲသူကရန်သူမိတ်ဆွေကိုကွဲပြားတဲ့နေရာတွေဖြစ်တဲ့အတွက်သူကရန်ဝင်နဲ့တွားတာရန်သူမိတ်ဆွေကိုမကွဲပြားဘူးအဲတော့လုံလုံရေးဖွဲ့တော့သူတားမှာပဲတားလို့မရလို့ဖတ်ပြီးရင်တော့ပြစ်မှာပဲဒါတော့လုံးဝမဆုံးနိုင်ဘူးပေါ့နော်
ရခိုင်နောက်ပိုင်းမှာစစ်ရေးတင်းမာနေသလိုမြို့ပေါ်တွေမှာလည်းလုံခြုံရေးစစ်ဆေးရေးဂိတ်တွေမှာစစ်ဆေးမင်းမမှုတွေရှိနေပြီးအခုလိုပြစ်ခတ်ခံရမှုတွေလည်းရှိနေတာပါဒီမတ်လအတွင်းမှာပဲစစ်တွေမြို့နယ်ကြောက်တန်းကြီးစစ်ဆေးရေးဂိတ်မှာလုံခြုံရေးအဖွဲ့တွေကတားတာကိုရမပေးတာကြောင့်ပြစ်ခတ်ခံရတဲ့အရာသားတွေလည်းရှိပါတယ်လက်ရှိရှင်ဒီရခိုင်နောက်ပိုင်းကကြောက်တော်မင်းပြအန်စက်တဲ့မြို့နယ်တွေမှာဆွေရတက်တဲ့အဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပေါ်နေပြီးထောင်နေရှိတဲ့ဒေသခံတွေဟာဘေးလွတ်ရာချေးရွာတွေကိုထွက်ပြေးနေကြရတယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းရခိုင်လက်နက်ကန်အဖွဲ့ကိုကျန်းဖက်အုပ်စုမတရားသိမ်းဖြစ်အစိုးရဘက်ကတရားဝင်ကြေညာထားသလိုတပ်မတော်ဘက်ကလည်းရခိုင်နောက်ပိုင်းမှာစစ်အင်အားလက်နက်အင်အားတွေတိုးမြှင့်နေတာတွေ့ကြောင်းစစ်ရေးပြင်းထန်လာနိုင်တယ်လို့အေအေဘက်ကပြောပါတယ်ကျွန်တော်တတ်နိုင်ပါစစ်တွေမျိုးကလည်းတည်င်းပေးပို့နေပါတယ်ခင်ဗျာ
စီစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ Viewy မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ Viewy mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android phone မျိုးစလုံးအတွက်သက်ဆိုင်ရာ app store တွေမှာတင်ထားပါတယ်။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store တွေမှာ Viewy Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဒီမြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။နိုင်ငံရဲ့အရေးကြီးတဲ့ခေါင်းဆောင်မှုအခမ်းအနားတွေမှာအမျိုးသမီးတွေပါဝင်နိုင်ဖို့ဆိုရင်သူတို့ရဲ့ဥဆောင်နိုင်မှုစွမ်းရည်နဲ့ကိုရီကိုသွေးမြန်မာအောင်မြင့်တင်ပေးဖို့အရေးကြီးသလိုနိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးစတဲ့အရေးပါတဲ့နေရာတွေမှာတာဝန်ယူနိုင်စွမ်းရှိတဲ့အမျိုးသမီးတွေရဲ့အခမ်းအခန္ဓာကိုပါမြမလူမှုဝန်ကြီးကအလေးထားထည့်သွင်းစဉ်းစားပေးဖို့အရေးကြီးပါတယ်လို့အမျိုးသမီးခွင့်ရေးလှုပ်ရှားသူမက်ခင်လေးကထောက်ပြလိုက်ပါတယ်။မက်ခင်လေးဟာအမျိုးသမီးခွင့်ရေးလှုပ်ရှားမှု Triangle Woman အဖွဲ့ကိုစတင်တည်ထောင်သူလည်းဖြစ်ပါတယ်။မက်ခင်လေးကိုဆက်သွဲမေးမြန်းပြီးဒီသတင်းမရဲ့အမျိုးသမီးခန္ဓာမှာကျမစုမွန်တင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal မက်ခင်လေးကိုဒီကမေးချင်တဲ့ဟာကတော့ဒီမြန်မာနိုင်ငံမှာပေါ့နော်အမျိုးသမီးတွေကဥဆောင်မှုအခမ်းကဏ္ဍတွေနောက်ပြီးတော့နိုင်ငံအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်ချနိုင်တဲ့နေရာယာဒူးတာဝန်တွေမှာပေါ့နော်ဘလောက်ထိအတိုင်းတာထိမှာပါဝင်ပတ်သက်မှုပါဝင်တာဝန်ယူနိုင်မှုတွေရှိနေတယ်ဆိုတာကိုမြင်ရပါလဲရှင
်အဲတော့ကျွန်တော်အဲ့ဒါကိုပြောမယ်ဆိုရင်တော့ဟိုအစိုးရတက်တန်းနေနဲ့ပဲနိုင်ရှင်ပြီးပြောရမှာပေါ့နော်အရင်အစိုးရအခုအစိုးရဆိုတဲ့ဟာမျိုးနဲ့ပဲနိုင်ရှင်ပြောမယ်ဆိုရင်တော့ဒီတော့ကအစိုးရလက်ထက်တည်းဆိုင်ရင်တော့အခု develop ဘိုင်းမှာတော့ပို့ပြီးတော့ဟိုကောင်းဆောင်မှုနေရာမှာဟိုထူးထူးခြားခြားနဲ့လှုပ်ဆောင်နိုင်တဲ့အမျိုးသမီးတွေအရင်ကထက်ပိုပြီးတော့ဟိုရှိလာတယ်လို့ပြောလို့ရတယ်။နောက်အမျိုးသမီးတွေကပိုပြီးတက်တက်ကြွကြွနဲ့ဒီကောင်းဆောင်မှုနေရာတွေမှာပိုပွားဝင်ရမယ်ဆိုတော့လေပိုတိလာတယ်လို့တော့မြင်ရပါတယ်။ဘာဖြစ်လို့လဲဆိုတော့အစိုးရတက်တန်းနဲ့ဘာလို့နိုင်ရှင်ပြောရလဲဆိုတော့ဒီအစိုးရတာဝန်ရှိတဲ့သူတွေရဲ့ဒီအမျိုးသမီးတွေအတွက်အစိုးရတာဝန်ရှိတဲ့သူတွေရဲ့မူဝါဒတွေစီမံကိန်းတွေသူတို့ကိုနိုင်ပြီးကဒီခေါင်းဆောင်ပိုင်းမှာပါတဲ့အမျိုးသမီးတွေရဲ့လုံခြုံနိုင်မှုကိုကြည့်ပြီးတော့တန်းပြီးမှရှိတဲ့သူတွေကလည်းပုံပြတော့ဒါကိုအတူပြီးတော့လုံကြတာဖြစ်တဲ့အတွက်တော့စွမ်းစုကြည့်ဦးဆောင်တဲ့ခင်မှာတော့အရင်ကတည်းကပုံပြီးတော့ဟိုပါဝင်လာဖြစ်ပြီးများလာတယ်လို့တော့ပြောလို့ရပါတယ
်ဟုတ်ကဲ့ရှင်အဲ့တော့အုတ်ချုပ်ရေးပိုင်းဆိုင်ရာနောက်ပြီးတော့ဒီဥပဒေပြုရေးလွှတ်တော်ပိုင်းဆိုင်ရာနောက်ပြီးတော့ဒီမြို့နယ်အဆင့်တိုင်းအဆင့်အခြေခံအဆင့်အုတ်ချုပ်ရေးအခမ်းအနားတွေမှာအမျိုးသမီးတွေရဲ့ခေါင်းဆောင်ပါဝင်မှုကရောကျေနပ်ရလောက်တဲ့အနေအထားတိရှိနေပြီလားဒီအရေးအတွက်အတိုင်းတာနဲ့ရှင်လိုက်မယ်ဆိုလို့ရှင်ရောဘလောက်ထိအတိုင်းတာထိမှာပါဝင်မှုတွေရှိနေပါပြီလဲရှင
်ကျွန်တော်ကအရေးအတွက်နဲ့လိတ်ကန်ရနိုင်တဲ့စံစာ ပြနိုင်တဲ့အနေအထားဆိုပြီးကျွန်တော်နှစ်ပိုင်းပြောချင်ပါတယ်။အရေးအတွက်ပိုင်းမှာလည်းကျွန်တော်တို့ကမြန်မာပြည်ရဲ့လူကြီးရဲ့90ရာခိုင်နှုန်းကျော်ရှိတဲ့မျိုးသားတွေထဲလူကြီးပိုများတယ်။ဒါပေမဲ့သို့တော်လည်းမှာက100ရာခိုင်နှုန်းကျော်ပဲရှိတယ်။နောက်ဆုံးအနေဆုံးဆင်ကျွန်တော်တို့ရက်ကြီးအုပ်ချုပ်မှုရေးမှုကိုကြည့်ပါ။ရက်ကြီးအုပ်ချုပ်မှုဆိုရင်လည်းလူကြီးပါဝင်နိုင်မှုကရက်ွက်ကြေးရပေါင်း 16,000 ကျော်မှာမှလူကြီးတွေကရာခိုင်နှုန်းနဲ့ရှိတယ်ဆိုတော့ပြောရရင်တော့အရန်နည်းနေသေးတယ်လို့ပြောလို့ရတယ်။ဒီအဲ့မဲတဲ့ထဲမှာခြေပေါ်အောင်ကန်ခွင့်အစမ်းစပြခွင့်ကိုဘယ်လောက်ရပါလဲကြံစဉ်းစားကြည့်နေအဲ့ဒီမှာလည်းထပ်ပြီးတော့ပုံနှဲတာကိုစိတ်မကောင်းစရာတွေ့ရပါတယ်ဆိုတော့အားရလောက်တဲ့အနေအထားမရှိဘူးသူတို့ကမလုံနိုင်လို့အစမ်းစပြခွင့်မရတာမဟုတ်ပဲအခြေအနေတွေဖန်တီးမှုတွေနဲ့အနေအထားတွေအချင်းချင်းတွေကြောင့်သူတို့ဟာအစမ်းစပြခွင့်မှလည်းအားနေနေတာကိုတော့စိတ်မကောင်းစရာတွေ့ရပါတယ်
ဟုတ်ကဲ့ရှင်အဲ့တော့အမျိုးသမီးတွေဘက်ကရောဒီလိုမျိုးနေရာတွေမှာတာဝန်ထမ်းဆောင်နိုင်ခွင့်ရဖို့အတွက်ကိုယ့်ဘက်ကနေဘာတွေများပြင်ဆင်ထားဖို့လိုမလဲနောက်ပြီးတော့ကိုယ်တိုင်ပေါ့နော်ဒီလိုအခွင့်အလမ်းတွေရလာအောင်ဘယ်လိုဖန်တီးလှုပ်ဆောင်မှုတွေလုပ်ဖို့သင့်တယ်လို့ရောထင်မြင်ယူဆမိပါလဲရှင
်အဲ့ဒါကတော့ဘာလို့မဆိုပါပဲကျွန်တော်တို့ကအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်နေရာတစ်ခုမှာတကယ်ကိုမှထူးထူးချွန်ချွန်နဲ့အောင်မြင်အောင်ဆောင်ဆောင်မှုဆိုရင်စီးပွားရေးလုပ်ငန်းတွေကြီးကြီးစူတာအထင်မှုမရှိနော်လေးလာမှုမရှိတဲ့နဲ့တော့လုပ်လို့မရပါဘူးအနေထားဖြစ်ဖြစ်အနေနည်းဖြစ်ဖြစ်ပါအဲ့တော့အထူးသဖြင့်အနေနည်းတွေကတော့ပို့လိုအပ်တာပေါ့ဘာလို့ပို့လိုအပ်လဲဆိုရင်ကျမတို့ရဲ့ငွေကြေးမှုဓလေ့ထုံးစံနေအရာကိုအနေနည်းတွေဟာခေါင်းဆောင်နိုင်တဲ့အစွမ်းစားရှိရင်းဆိုတဲ့ဟာကိုအားပေးတဲ့ပညာရေးစနစ်နဲ့ကျမတို့မကြီးကျင်းခဲ့ရတဲ့အတွက်အနေနည်းတွေကိုယ်နဲ့ကိုယ်ကကိုယုံကြည်မှုတွေနည်းတယ်တကယ်တော့သူတို့မှာပင်ကိုအခုအစမ်းစမရှိတာမဟုတ်ဘူးဒါပေမဲ့ယုံကြည်မှုတွေအားနည်းတယ်အဲ့ဒီယုံကြည်မှုတွေပြင်တင်ဖို့အတွက်ဆိုရင်တော့လေးလာအားထုတ်မှုတွေလုပ်ရပါမယ်ဒီခေတ်မှာတော့အကောင်းဆုံးတစ်ခုကတော့နိုင်ငံရဲ့အမိထားဖွင့်လာတဲ့အတွက်ကျွန်တော်တို့အသိဉာဏ်ကောင်းဆောင်မှုတင်တဲ့ဗာတင်တဲ့ညာတင်တဲ့ဆိုတဲ့ capacity building လို့လည်းပြောကြတယ်စောင့်ဆောင်ရေးနဲ့တင်တဲ့ဟိုယုံကြည်မှုနဲ့တင်တဲ့တင်တဲ့ဒီလိုတင်တဲ့ပေါင်းများစွာရှိတဲ့အတွက်ဒါတွေကိုလည်းဒီမှာလေးလာတင်ယူတင်တာတွေလုပ်တင်တယ်ဒါပေမဲ့တင်တဲ့တက်ယုံနဲ့တော့ကျွန်တော်တို့ကအလူလူဒီနေရာတင်နေရာကိုအလူလူရောက်သွားမှလည်းမဟုတ်ဘူးအဲ့ဒီနေရာကိုရောက်သွားရင်လည်းအလူလူအောင်မြင်မှုတွေတည်းရဲ့ဟိုရသွားမှတော့မဟုတ်ဘူးသူ့ရဲ့ပင်ကိုယ်ဆိုင်ဒီကိစ္စအထောက်အမှုလေးလာမှုဒီလုပ်ငန်းပေါ်မှာယုံကြည်မှုဆိုတဲ့ဟာကိုပေါင်းလိုက်တော့မှလည်းဒီနေရာတစ်ခုမှာဒီမှာပုံအောင်မြင်အောင်ဖြည့်ဆည်းစီကပြန်နိုင်တယ်လို့ကျွန်တော်ကတော့ရှင်းပြပါတယ်
အမျိုးသမီးတွေအထူးသဖြင့်ဒီပေါ့နော်အရက်ဖက်အဖွဲ့အစည်းတွေရဲ့နောက်ပြီးတော့အမျိုးသမီးရေးဆောင်ရွက်နေတဲ့ပုံကိုယ်တွေရဲ့ဝိုင်းပြီးတော့မှပံ့ပိုးကူညီမှုအားကလည်းလိုအပ်တာမျိုးတွေလည်းရှိတော့အဲ့ဒီဘက်မှာအစိုးရဘက်ကအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုပေါ့နော်ဘလောက်ထိမှပံ့ပိုးကူညီမှုတွေနောက်ပြီးတော့ပံ့ပိုးဆောင်ရွက်ပေးမှုတွေလိုအပ်တယ်လို့ရောအမှမြင်မိပါလဲရှင
်အစိုးရကတော့အဓိကပို့အရေးကြီးတယ်လို့ကျွန်မမြင်ပါတယ်ဘာလို့လဲဆိုတော့အစိုးရကကျွန်တော်အရက်ဖက်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်တာကတော့ထားပေါ့အရင်ဆုံးတော့သူ့မှာမှုလာတာတွေအားကောင်းတဲ့ဝန်ဆောင်ပြီးပံ့ပိုးမှုတွေအစိုးရကလုပ်ပေးရမှာပါကျွန်တော်တို့ဒီမာဂျူအာစီမံကိန်းတွေကိုလည်းလက်တွေ့အကောင့်ထဲပုံမှုတွေကိုသူကတိတိကျကျအစိုးရကတောင်းရင်ရှိတဲ့တူရလုပ်ဆောင်ရမှာဖြစ်တယ်ခုနလုပ်ဆောင်တဲ့အခါမှာလေသူတို့အစိုးရနဲ့ပဲလုပ်ဆောင်နိုင်မှုကဟိုအကန့်အသတ်ရှိမှာဖြစ်တဲ့ကျွန်တော်တို့ရက်ဖက်ဖွဲ့စည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာလာတဲ့ဖွဲ့စည်းတွေဒီလိုဖွဲ့စည်းတွေကနေပြီးတော့ကျွန်တော်တို့ကနှီးပညာအကူအညီတွေအခြားသောဟိုအထောက်ပံ့နေအခြားသောအထောက်ပံ့ဆိုရင်ဟိုမြေကြီးတွေမကျဲပါဘူးကျွန်တော်တို့ဒီမဖွံ့ဖြိုးတဲ့တကယ်ကိုမှအထူးကျန်နေတဲ့နိုင်ငံတစ်ခုကလူတွေဟာနိုင်ငံတကာနဲ့ကင်းဝေးခဲ့တယ်အဲ့ဒီအတွက်နိုင်ငံတကာရဲ့ဘာတွေဖြစ်နေလဲသူတို့ရှိမှာကဘာတွေကိုကောင်းပြီးတော့ဘာတွေကတော့လေးလာတင်တယ်ဘယ်ဟာတွေကတော့တင်ငန်းစာယူတင်တယ်ဆိုတဲ့ဟာမျိုးဖြစ်နိုင်အောင်အတွက်နိုင်ငံတကာမှာလေးလာမှုတွေတင်ယူမှုတွေဒါမျိုးတွေကိုနိုင်ငံတကာမှာရှိတဲ့ agency တွေနဲ့အထောက်ပံ့ပေးနိုင်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်မှတာလေကျွန်တော်တို့အောင်အောင်မြင်မြင်နဲ့အမြန်ဆုံးပေါ့နော်မိကြနေရနေပြီးတော့ကောင်းမွန်တဲ့အနေအထားတစ်ခုကိုရောက်မယ်လို့မြင်ပါတယ်
လူမှုအတိုင်းဝိုင်းနဲ့ဒီပတ်ဝန်းကျင်မှာရောဒီမျိုးသမီးတွေဟာမျိုးသားတွေနဲ့တန်းတူလုပ်ပိုင်ခွင့်လုပ်နိုင်စွမ်းရှိတယ်ဆိုတဲ့အနေအထားတစ်ခုထိရောက်လာအောင်ရောဒီအခုလက်ရှိကျမတို့ရဲ့မြန်မာလူမှုအတိုင်းဝိုင်းမှာရောအဆင်သင့်ဖြစ်နေပြီလားနောက်တကယ်လို့မဖြစ်သေးဘူးဆိုလို့ရှိရင်လည်းဒါတွေအတွက်ကိုဘာတွေများပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုမယ်လို့ထင်ပါတယ်ရှင်
ဟုတ်ကဲ့အဲ့ဒီလူမှုအတိုင်းဝိုင်းကအမျိုးသမီးတွေရဲ့ကြည့်အဆန်းစားကိုယုံကြည်မှုရှိသလားမရှိသလားဆိုတော့ကျမတို့ကနှစ်ပိုင်းခွဲပြောရမယ်ပေါ့မျိုးပေါ့နော်မျိုးဆိုတာပညာတတ်လူရန်စားရဲ့အများကြီးရှိတဲ့ဖွံ့ဖြိုးတိုးတက်ပြီးတဲ့နေရာပိုင်းကလူတွေကတော့အတိုင်းအတာတစ်ခုထိအမျိုးသမီးတွေပေါ်မှာလက်ခံယုံကြည်ပြီးတော့ပေါ့နော်ဥမာအပြင်ရကပွဲတွေမှာပဲဖြစ်ဖြစ်အခုရက်ကြီးပဲဖြစ်ဖြစ်စီပင်မဲ့ဖြစ်ဖြစ်ပေါ့အမျိုးသမီးတွေပါမယ်ဆိုရင်ပို့ပြီးတော့အားပေးပြီးတော့ထောက်ခံကူညီပေးတဲ့အနေအထားမျိုးတွေရှိတယ်။အဲဒါပေမဲ့မဖွံ့ဖြိုးသေးတဲ့နေရာတွေဟာခြေလက်ကျွန်တော်တို့နိုင်ငံမှာခြေလက်မှာနေထိုင်နေတဲ့အများစုဖြစ်တော့ဒီနေရာမှာတော့ဒီကျမတို့ရဲ့ရင်းချေးမှုဓလေ့ထုံးစံဆိုတဲ့စံတန်မိုးတွေနဲ့ကြည့်လို့ရှိရဲဟိုကျမတို့ရဲ့လူမျိုးမှုတောင်ဝင်းချင်းကတော့ အများကြီးကျွန်တော်တို့ပြည်ပြင်ကြောင်းလည်းပြည်လို့လောက်အောင်မယ်လို့ကျွန်တော်တို့မြင်နေအဲ့ဒါလည်းကျွန်တော်တို့ရဲ့တင်ညာရေးကအရင်အရေးကြီးပါတယ်တင်ညာရေးကကျွန်တော်တို့တင်းကုတ်ထန်ထားပြီးတော့ဖြည့်စည်းခံရတာဖြစ်ပေါင်းများစွာဆိုတော့ဒီတင်ညာရေးကကြီးလာတဲ့သူတွေဟာမှန်မှန်ဝန်ဆောင်ပိုင်းခြားနိုင်ခွင့်အဲ့ဒီအတွက်တော့ကျွန်တော်တို့အများကြီးအချိန်ပြရမယ်အဲ့လိုအချိန်ယူရဲဆိုတဲ့နေရာမှာလည်းအခုလိုမျိုးမီဒီယာတွေရဲ့အခန်းကဏ္ဍအသိပညာပေးတဲ့အခန်းကဏ္ဍတွေရင်းချုပ်ရှင်အသိပညာရှင်ရဲ့အခန်းကဏ္ဍတွေကနေပြီးတော့ကျွန်တော်တို့ဘက်ပေါင်းသူတွေရဲ့အမြင်တွေကိုဖွင့်ပေးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ရှင်နိုင်ငံတကာမှာဆိုလို့ရှိရင်လည်းအထူးသဖြင့်မျိုးဆက်တဲ့အမျိုးသမီးငယ်လေးတွေပေါ့နော်နိုင်ငံရေးငြိမ်းချမ်းရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလိုကိစ္စမျိုးတွေမှာသူတို့ရှေ့တန်းကနေဥဆောင်ပြီးတော့မှသူတို့ဆွမ်းဆွတ်တမန်ဆောင်ရွက်တဲ့အခါမှာအထူးသဖြင့်မျိုးသမီးငယ်လေးတွေဥဆောင်ပြီးဆောင်ရွက်တာမျိုးဆိုလို့ရှိရင်ပို့ပြီးတော့မှဒီခွန်တိုက်အားတိုက်နဲ့နောက်ကနေပြီးတော့လည်းပံ့ပိုးကူညီမှုတွေလည်းရှိတော့မြန်မာနိုင်ငံမှာရောဒီလိုမျိုးဆွမ်းဆွတ်တမန်ဆောင်ရွက်နိုင်တဲ့မျိုးဆက်တဲ့မျိုးသမီးလူငယ်လေးတွေသူတို့ပို့ပြီးတော့မှလုတ်ချင်တဲ့စိတ်ပူဖြစ်လာနိုင်အောင်ပို့ပြီးတော့မှဆွမ်းဆောင်နိုင်တဲ့ခေါင်းဆောင်မှုတွေပေးနိုင်အောင်ပေါ့နော်မခင်လေးလိုမျိုးသမီးအခွင့်အရေးလှုပ်ရှားမှုမှာဥဆောင်နေသူတယောက်နေနဲ့ဘလို့များအပေးစကားပြောချင်တာရှိပါလဲဘလို့သတင်းစကားပါချင်တာရှိပါလဲရှင
်ဟုတ်ကဲ့ပါပထမဦးဆုံးအနေနဲ့တော့တကယ်နိုင်ငံမှာလည်းနိုင်ငံရဲ့အခြေအနေအနေထားရတာကုလညီမျိုးနဲ့နိုင်ငံတကာမှာအခုလိုဆိုရင်ဒီကျွန်တော်တို့ရာသီဥတုဆိုင်ရာလုပ်တဲ့ခရီးတာလေးလို့ပေါ့နော်ဆက်ဆောင်တဲ့အမျိုးသမီးတယောက်လိုမျိုးကဘာကျော်တန်းအောင်ရှိမရှိသေးပေမဲ့ဆင်အလာရပါတော့အများကြီးရှိပါတယ်ဒါပေမဲ့သူတို့ရဲ့နာမည်တွေသူတို့မှတ်တမ်းတင်နိုင်မှုတွေကတော့အားနည်းခဲ့တဲ့အတွက်ကျွန်တော်တို့အခုလိုပြောဆိုရင်တော့ပြောရခက်တာပေါ့ဒါပေမဲ့အဲ့ဒီအမျိုးသမီးငယ်တွေကိုမြေတောင်ပြောက်ပြီးတော့ဒေးကနေပြီးတော့ဒီဘက်တိုင်းဝိုင်းကသူရဲ့တာဝန်ရှင်ကအစိုးရတာဝန်ရှိတဲ့သူတွေကနေပြီးအတိအမှတ်ပြုပြီးသူရဲ့လုံဆောင်မှုတွေပို့ပြီးတော့စမ်းစမ်းတမန်လုံဆောင်နေတော့ပံ့ပိုးကူညီမှုတွေကအားနည်းနေလို့ကျွန်တော်တို့ထင်တယ်လို့မထွက်လာဘူးလို့ထင်တယ်အဲ့တော့အဲ့ဒီတမီးငယ်တွေအမျိုးသမီးငယ်တွေကိုကျွန်မအားပေးချင်တာကတော့ကိုယုံကြည်တဲ့အလုပ်ကိုတစိုက်နှစ်နှစ်လုပ်ပါလိလာတည်ယူခြင်းနဲ့ကိစ္စကိုလည်းကျွန်တော်တို့အားဆိုင်ပြီးတော့လိလာပါကိုယ့်ကိုယ်ကိုယ်လည်းမညာနဲ့ပါနဲ့မညာလည်းမညာပါနဲ့ပေါ့နော်တစိုက်နှစ်နှစ်လုပ်ပါတနည်းမှာတော့ကိုယ့်ရဲ့လုံဆောင်အားလုံးကအတိမတ်ပြုပါပါလို့ကျွန်မကတော့အားပေးစကားပြောချင်ပါတယ
COVID-19 ကူးစက်ရောဂါကိုတားဆီးရတဲ့အနေနဲ့ဒီအကြောင်းကိစ္စကြီးရင်မရှိဘဲနဲ့နေအိမ်မှာပဲနေကြဖို့တိုက်တွန်းထားတဲ့ပြည်နယ်တွေထဲမှာဒီ American ပြည်ထောင်စုနောက်ဖက်ချမ်းက California ပြည်နယ်လည်းပါဝင်ပါတယ် COVID-19 ရောဂါကူးစက်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ California ပြည်နယ်တောင်ပိုင်းဆန်ဒီယေဂိုမြို့မှာနေထိုင်တဲ့ဒီတူနာပြူ Matt CCA ကိုကျွန်တော်ဆက်သွယ်ပြီးတော့မေးမြန်းထားပါတယ်မင်္ဂလာပါမက်ဆီအေးခင်ဗျကျွန်တော်တို့ဒီမက်ဆီအေးကဒီဆန်ဒီယေဂိုပေါ့နော်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းဆန်ဒီယေဂိုမြို့က Cross Mount ဆေးရုံမှာဟို Technician တူနာပြူတူဦးပေါ့လေဆိုတော့ဒီဆန်ဒီယေဂိုမြို့အခြေအနေနောက်မက်ဆီအေးရဲ့ဒီလုပ်ငန်းခွင်အခြေအနေလေးကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
ဒီမှာစိုးရင်ရင်မတ်တော့ဟိုတော်တော်ကြီးတယ်ဘာဖြစ်လို့လဲဆိုတော့အခုကလူနာတဖြည်းဖြည်းနဲ့များလာတယ်လေတခါတလေကျရင် Department မှာဝင်လုပ်ပေးရတယ်ကိုဟာနဲ့ကိုခန်းနဲ့ကိုမဟုတ်ပဲနဲ့ကိုဌာနနဲ့ကိုမဟုတ်ပဲနဲ့ဝင်ပေးရတယ်ဘာဖြစ်လို့လဲဆိုတော့အကူက65နဲ့ကြော်တဲ့လူတွေကိုလည်းသူတို့ကအလုံးမှာဟိုမလာလဲရတယ်သူတို့ကဒီ volunteer လေးမလာလဲရတယ်လာမယ်ဆိုလို့ရှိရင်လည်းသူတို့အဲ့ဒီနေရာတွေမှာပေးမလို့ဘူးဟိုငယ်တဲ့လူတွေရဲ့တကယ်အရေးပါတဲ့သူတို့ဌာနပိုင်းဆိုင်ရာတွေအဲ့ဒီလူတွေနဲ့အလုံးလုံးတဲ့ဆိုတော့အကူကဒီ suspect ဖြစ်တဲ့လူနာတွေကိုစစ်တယ် swab လုပ်တယ်
ဆိုတော့ COVID-19 ရောဂါဆန်သက်စစ်ဆေးဖို့အတွက်ဒီ test kit တွေပေါ့လေဟိုအလုံးလောက်မရှိဘူးဆိုတဲ့သတင်းမျိုးတွေလည်းဟိုတချို့နေရာတွေမှာကြားနေရပါတယ်ဆိုတော့အဲ့ဒီမှာရောအခြေအနေဘယ်လိုရှိပါလဲ
ကိုတည်တဲ့လောက်တော့ဒီအလုံးလောက်တော့မရှိသေးဘူးပေါ့ဒါပေမဲ့ဟိုထိုက်တဲ့လောက်တော့ရှိတယ်လို့တော့ကြားတယ်ဒါသူတို့ထပ်ပြီးရောက်လာမယ်လို့တော့ပြောတယ်ဒါ nation အနေနဲ့လုပ်တယ်ဆိုတော့ဒါ control လုပ်ထားလို့လားဘာလားတော့မသိဘူး comment center သူတို့အစည်းအဝေးလုပ်ပြီးတော့တချို့ပြန်ထွက်လာတဲ့ nurse တွေပြောတာတော့သူတို့မှဆေးဆက်ဖို့တော့ဒီ in luna ပေါ့နော် inpatient တွေအလုပ်လောက်ရှိတယ်လို့ပြောတယ်
ဆိုတော့ပြီးနေအစိုးရရောအထောက်ပံ့အကူအညီတွေဘယ်လိုမျိုးပေးနေပါလဲ
ပေးတယ်ပေးတယ်အခုဆိုလို့ရှိရင်တချို့ဆိုလို့ရှိရင်သူဘယ်လိုပြောမလဲအသက်65နဲ့ကျော်သွားတဲ့လူအလုပ်လုပ်နေသေးတယ်ဆိုလို့ရှိရင်သူကတော့ပြောတယ်ဆေးရုံလောက်ရှာမလုပ်ဘူးဟိုမလန်နဲ့အိမ်မနေတော့ကိုယ့်ကြမ်းမရကိုဂယူဆိုင်အပီလို့ရှိရင်အမ unemployment ရှောက်ပေါ့အဲ့ဒီကလာမှာပေါ့နော်သူတို့ကုတ်နံပါတ်လေးပေးတယ်ဒါကျွန်တော်တို့အလုပ်ထက်ပေးတာလေကုတ်နံပါတ်လေးပေးတယ်ပြီးတော့တချို့ကြတော့ကလေးတွေကအိမ်မှာပြန်ရောက်နေတယ်လေကလေးထိမ့်မဲ့လူမရှိဘူးအပုံမှန်လူမဟုတ်ဘူးဆိုလို့ရှိရင်သူတို့အားတဲ့နေ့ ကလေးတဲ့မရှိတဲ့နေ့ကိုဒီသူတို့အိမ်မှာနေလို့ရတယ်ကလေးတဲ့ရှိတယ်ဆိုလို့ရှိရင်သူတို့လာလို့မြောက်တာအလုတ်ကနော်ပြည်နယ်ကအကြောင်းကြားတာတော့ဒီအပြင်ကိုမထွက်ကြနဲ့အပြင်ကိုမထွက်ကြနဲ့ပြီးလို့ရှိရင်ဒီ6ပေအကွာမှာနေပေးပါမိသားစုအတွင်းရှိနေတာတောင်မှမိသားစုတယောက်နဲ့တယောက်ကိုတတ်နိုင်သလောက်ဒီဟိုဘယ်လိုပြောကျောင်းမကြီးရှုထောက်ကကြည့်ပြီးတော့ထိမ့်သိမ့်ဖို့သူတို့ကြော်ညာထားတယ်
ဆိုကိုရိုနာဗိုင်းရပ်စ်ဒီကူးစက်ပြန့်ပွားမှုကိုပေါ့နော်တားဆီးရဲ့အနေနဲ့ social distancing ပေါ့အဲတယောက်နဲ့တယောက်ဟိုအမြဲတမ်းတွေ့နေကြတာမျိုးမဟုတ်ဘဲနဲ့ကိုယ့်ကိုယ်တီးတန့်နေကြဖို့ကိုယ့်အိမ်နေမှာပဲကိုနေကြဖို့ဆိုပြီးတော့ဒီကယ်လီဖိုးနီးယားအစိုးရနေပြီးတော့ဒါလွန်ခဲ့တဲ့အဲတပတ်လောက်တည်းကနေပြီးတော့တိုက်တွန်းထားပါတယ်ဆိုတော့ဒီလူတွေရဲ့ဒီလိုက်နာမှုရောဘယ်လိုအခြေအနေရှိပါလဲခင်ဗျဟ
ိုဘယ်လိုပြောမလဲဆိုစိတ်ထဲမှာတစ်ခါလေးကြာကြည့်လိုက်ရုပ်ရှင်ထဲမှာလို့ပဲအကုန်လုံး6တွေ့ပြီးတော့လမ်းမလေးအရင်တော့ဆိုကားလားဆိုတခါတော့စောင့်ရတယ်အခု3မိနစ်ပဲသွားရခီးဆိုလို့ရှင်15မိနစ်လောက်သွားရတယ်မနေ့ပိုင်းဆိုလို့ရှင်နော်အခုဆိုလို့ရှင်3မိနစ်နဲ့မောင်း3မိနစ်ပဲရောက်တယ်နှစ်မိုင်ပဲဝေးတယ်လေတိုက်ရရောက်တယ
်ဟုတ်ကဲ
့ profit တော့မရှိဘူးနောက်ဒီဟိုစားဆိုင်နေမှာဆိုလို့ရှင်လည်းသူကအเจ้าမကြီးနဲ့ပတ်သက်ပြီးတော့ထိမ့်သိမ့်မှုရှိတယ်ဆိုင်တွေဆိုလို့ရှင်60သူတို့ extra ဟိုဘယ်လိုပြောမလဲ schedule လောက်ထားပေးတယ်အသက်65နှစ်ကျော်ဆိုလို့ရှင်ဘယ်ချိန်ရနေဘယ်ချိန်တွင်းမှာလောက်ဝယ်ပါအဲ့ဒါ60ကျော် sorry 60ကျော်ဘယ်ချိန်နေဘယ်ချိန်မှာလာဝယ်ပါပေါ့ channel ခြေဆိုသူတို့ပေးဝင်ဝင်ခွင့်မပေးဘူးပြီးလို့ရှိရင်60အသက်60အောက်ဆိုလို့ရှိရင်လာလို့ရတယ်ဒါပေမဲ့ तू က sign board လေးထောင်ထားတယ်6ပေအကွာနေပြီးတော့ဈေးဝယ်ကြပါ6ပေအကွာနေသွားကြပါအဲ့လိုမျိုးပေါ့နော် the mask နဲ့ပတ်သက်ပြီးတော့တချို့ကတော့ဆောင်တယ်တချို့ကတော့မဆောင်ဘူးနည်းနည်းပဲ mask ကိုတပ်ပြီးတော့သွားကြတဲ့လူတွေတွေ့ရတယ်
ဆန်ဒီယေဂိုပတ်ဝန်းကျင်မှာပေါ့လေဒီမြန်မာနိုင်ငံကနေလာပြီးတော့အခြေချနေထိုင်ကြတဲ့သူဘယ်လောက်များများရှိပါလဲ
အာလူဦးရေဒီဗမာပြည်ကရောက်လာတဲ့လူဆိုလို့ရှိရင်တော့ပေါင်အကုန်လုံး9000လောက်ရှိတယ်ရှင်းရှင်းပြောရင်တော့အဲ့မှာအများဆုံးတော့ကရင်ပေါ့နော်ကရင်ရမွန်ရကယားရချင်းရဒီဗမာလို့ပြောတဲ့ဟိုဗမာစကားပြောတတ်တဲ့လူကနည်းနည်းလူဦးရေနေတယ်
ဆိုအမေရိကန်မှာနေကြတဲ့အထက်မှာတချို့ကတော့ဒါအမေရိကန်နိုင်ငံသားပေါ့တချို့ကကြတော့လေအများရန်နေထိုင်ခွင့်နဲ့နေနေတာပေါ့ဆိုတော့အစိုးရရောဒီလူတွေအားလုံးနဲ့ပတ်သက်ပြီးတော့ဘယ်လိုပုံစံမျိုးတာဝန်ယူပေးပါလဲ
အမ်ဗမာနေနေနဲ့ရင်ပြောမှာနော်ဗမာနေနေနဲ့အကုန်လုံး green card တွေရှိထားတယ် illegal တရားမှမရှိတော့လေအခက်ခဲမရှိဘူးလို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့သူတကယ်ကိုသူတို့ announcement ဒီအစိုးရဒီလုတ်ထားတာလေအာဒီဘသူပဲဖြစ်ဖြစ်ဒါမျိုးနဲ့ဖြစ်လာတယ်ဆိုလို့ရှင်issue မရှိတဲ့လူရောမရှိတဲ့လူရောသူတို့က cover လုပ်တယ်ဈေးရောရောက်လာပြီဆိုလို့ရှင် cover လုပ်မယ်ဆိုအစိုးရပေးမယ်နော်အဲ့တခုကအရန်ကောင်းတယ်ဘာဖြစ်ဆိုတချို့ social လုပ်တဲ့လူတွေမှာ issue မရှိကြဘူးခလေးတွေလောက်တော့ရှိကြတယ်သူတို့ဝင်ငွေပုံမှန်မူတည်ပြီးတော့ welfare ကတော့ဒီ medical ပေးထားတယ်လေဒါပေမဲ့ covid ဖြစ်လို့ဈေးရောရောက်လာပြီဆိုလို့ရှင်တော့သူတို့ကဒါဒီ legal တို့ illegal တို့သူတို့မစင်စားဘူးသူတို့ကုမယ်လေကုပြီလို့ရှင်ကောင်းပြီဆိုလို့ရှင် deportation လုပ်မယ်အဲ့တလောက်တော့တိထားတယ်ဗမာတွေထဲမှာလောလောဆယ်ဘယ်သူမှတော့အပြားနာနဲ့ဆေးရုံတက်တာမတွေ့ရသေးဘူးဟိုလက်လမ်းမိတလောက်ပြောတာ
ဆိုတော့ coronavirus ဒီ covid-19 ရောဂါပေါ့လေကိုယ်မှာရှိလာပြီဆိုလို့ရှင်ရင်ဒါသူအစိုးရနေပြီးတော့သက်ဆိုင်ရာကျန်းမာရေးဌာနကိုအကြောင်းကြားပါဆိုပြီးတော့ဒါတို့ကဟိုလူတွေကိုနှိုးဆော်ထားတယ်ပေါ့လေဆိုတဲ့အခါကျတော့အဲ့ဒီဒီ process လေးပေါ့ဘယ်လိုလုပ်ရလဲဆိုတဲ့ပုံစံနဲ့ပတ်သက်ပြီးတော့ပြောပြပေးပါဦး
ဆိုတော့သူတို့ကဟိုဘယ်လိုပြောမလဲဒီမှာ medical system မှာ nurse helpline ဆိုတာရှိတယ်လေခေါ်လို့ရတယ်ဆိုတော့အစိုးရကညင်ညာထားတယ်ဟုတ်တယ်ဒီဘယ်လိုပြောမလဲဒီချောင်းဆိုးလာပြီပြီးတော့ချောင်းတအားဆိုးလာပြီပြီးလို့ရှိရင်ဒီအပူချိန်လဲကိုပူချိန်လဲတက်လာပြီလူတိုင်းသိတယ်လေကိုပူလာတယ်ဆိုလို့ရှိရင်သိတယ်မလားပုံစံတစ်မျိုးဖြစ်ပြီးတော့ဒီဇက်ကြောတက်တာတို့ခေါင်းကိုက်တာတို့ဖြစ်လာတယ်ပြီးတော့အသက်ရှူလို့တိတ်မကောင်းတော့ဘူးဆိုလို့ရှင်သူတို့ကဆေးကိုချစ်ချင်းလာပါလို့ပြောတယ် helpline အရင်ခေါ်လိုက်ခေါ်ပြီးလို့ရှင်အဲ့မှာသူ ambulance ကလာပို့လိုက်တယ်သူအဲ့လိုပြောတယ်ဆိုတော့မနေ့ကဆိုလို့ရှင် ambulance 3-4 ခုလမ်းမတွေ့တယ်ဆိုတော့လူနာရောက်လာပြီလို့ကိုကတိလိုက်တယ်လေဆေးရုံနဲ့လည်းမဝေးဘူးလေနေတာဆိုတော့ဗမာတွေမှာတော့တယောက်မှတော့မလာသေးဘူးအဲ့လိုလာလို့ရှင်ကို volunteer လောက်ထားတဲ့အလုပ်ထမ်းမှာဘာသာပြန်ပေးဖို့လေဆိုတော့ကျွန်တော်တို့ဆေးရုံတော့ဘယ်သူမှမလာသေးဘူ
းဟုတ်ကဲ့ပါမက်ဆီဒါကျန်းမာရေးဝန်ထမ်းတူအနေနဲ့ပေါ့နော်အခုလိုမျိုးဒီနိုင်ငံအတွက်ဒီအရေးပေါ်အခြေအနေတွေဖြစ်နေတဲ့အခြေအနေမှာအခုလိုကူညီဆောင်ရှောက်ပေးနေတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
အကုန်လုံးဆုတောင်းပါတယ်ကျန်းမာချမ်းသာကြပါစေလို့ဆုရင်လည်းဟုတ်ကဲ့ကျေးဇူးပဲ
Thank you. ီတစ်ပတ်သိပ္ပံနဲ့ဤပညာကဏ္ဍမှာတော့ 3M Young Scientist လူငယ်သိပ္ပံပညာရှင်စိန်ခေါ်ပွဲမှာ Safe Plaster အရေးကိုတီထွင်တဲ့ American ကျောင်းသူလေးပထမရသွားတဲ့အကြောင်းကိုပြောပြပေးပါပါကျွန်မကရှင်ရသက်ပါကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုကအသက်16နှစ်အရွယ်ကျောင်းသူလေးကာရာဖန်ဟာအမေရိကန်နိုင်ငံကအလင်းလန်းကျောင်းသူကျောင်းသားလေးတွေအတွက် Discovery ပညာရေးဌာနနဲ့ 3M ကုမ္ပဏီတို့ဦးစီးချင်းပါတဲ့2019 3M လူငယ်သိပ္ပံပညာရှင်စိန်ခေါ်ပွဲမှာပထမရခဲ့ပြီးအမေရိကန်နိုင်ငံရဲ့ထိပ်တန်းလူငယ်သိပ္ပံပညာရှင် Top Young Scientist အဖြစ်နဲ့အသက်မှတ်ခံခဲ့ရပါတယ်။ကာရာဖန်ရဲ့တီထွင်မှုကလူငယ်တယောက်ဖို့သိပ္ပံကိုထူးခြားသလိုသူလုတ်ခဲ့တဲ့ဆန်းသက်မှုတွေကလည်းအတော့ကိုထူးခြားပါတယ်။တမီတာရဲ့1ဘီလီယံပုံတစ်ပုံလောက်ပဲအထူးရှိတဲ့သဘင်တစ်ပင်ထက်အဆ8000လောက်ငယ်တဲ့နာနိုအရွယ်ငွေပြားလေးတွေနဲ့ဆန်းသက်ရင်အခုလိုတီထွင်နိုင်ခဲ့တာဖြစ်ပါတယ်။သူတီထွင်လိုက်တဲ့ပစ္စည်းဟာရာနဲ့ခြိတဲ့ဘက်တီးရီးယားပိုးမွှားအမျိုးအစားတွေကိုသေစေပြီးပိုးမွှားအန္တရာယ်ကင်းအောင်လုပ်ပေးတယ်လို့ဖလင်ပြားလေးတွေလိုပါပါလော်လော်လေးနဲ့ဆေးပလတ်စတာသဘောမျိုးလဲအကောက်ွယ်ပေးနိုင်တယ်လို့ပြောပါတယ်။ The liquid bandage comes in contact with your skin. It'll kill. ဒီဆေးပလတ်စတာအရေးလေးလူအရေးပြားနဲ့ထိသွားတာနဲ့သူကဘက်တီးရီးယားပိုးတွေအမျိုးကောင်းရာပေါင်းများစွာကိုသိစေပါတယ်။ဒီအရေးခြောက်သွားရင်တော့အလွန်ပါပါလေးဖြစ်သွားပြီးအနာတဝိုက်ကအရေးပြားတွေအတွက်အကောက်ွယ်ပေးနိုင်ပါတယ်လို့ပြောပါတယ်။သူခုလိုသူ့တည်တနာလုပ်ဖို့အတွက်တီထွင်ဖို့စိတ်ဝင်စားလာတာကသူ့ရဲ့အဖွာကြောင့်ပါတဲ့။
So a long time ago my grandma got UTI
which is an infection. ကျွန်တော်ကြပါပြီ။ကျမဖော်ပါကစီလန်းချောင်းပိုးဝင်တဲ့ရောဂါဖြစ်ခဲ့ပါတယ်။သူကပရိစီဝဆေးတွေတောက်လို့ပြန်ပြီးကောင်းသွားတာပါ။ဒါကြောင့်ဒီပရိစီဝဆေးဆိုတာကိုကျမစိတ်ဝင်စားသွားပြီးသူ့တည်တနာတွေဆလုတ်ဖြစ်တာပါလို့ပြောပါတယ
်။ After I got interested in antibiotics, I just
ပရိစီဝဆေးတွေနဲ့ပတ်သက်ပြီးကျမစိတ်ဝင်စားခဲ့တာကြောင့်ဒါတွေနဲ့ပတ်သက်တာတွေကိုပဲသူ့တည်တနာလုတ်ဖြစ်ပါတယ်။တနေ့တော့တတုအမျိုးမျိုးအကြောင်းရေးထားတဲ့ website တစ်ခုကိုတွေ့တော့တတုကဘက်တီးရီးယားကိုသေစေနိုင်တယ်လို့ရေးထားပါတယ်။ဒါကြောင့်ကျမသူ့တည်တနာမှာတတုကိုသုံးမယ်လို့ဆုံးဖြတ်လိုက်ပါတယ်။နောက်ဘက်တီးရီးယားတွေသေစေဖို့အတွက်ကြီးနေကိုပထမဆုံးသုံးပြီးဆန့်ကျင်မယ်လို့ဆုံးဖြတ်လိုက်ပြီးနောက်တခြားတတုတွေနဲ့ဆန့်တက်မှုတွေကိုအများကြီးလုပ်ပါတယ်။အဲ့ဒီခါမှာပိုးတက်ဖို့အတွက်အထူးရောက်ဆုံးတတုကငွေတတုဆိုတာတွေ့တွေ့ပြီးအခုဒီ project ကိုလုပ်ဖြစ်တာပါလို့ပြောသွားတာပ
ါ So the silver ions from the nano silver solution surround the bacteria
ငွေမုံပါတဲ့အရေးလေးကငွေမုံကလေးတွေဟာ bacteria နဲ့တွေ့ပြီးသူက bacteria ရဲ့ cell နေရာကိုဖောက်ပြီးဝင်သွားတယ်လို့ဆိုပါတယ်သူဟာ biosynthesis နည်းနဲ့ဆန့်တက်ခဲ့တာလို့ပြောပါတယ်လိုချင်တဲ့ complex molecule တွေကိုတက်ရှိ cell အတွင်းမှာပဲဖန်တီးယူတာဖြစ်ပါတယ်ဒီအတွက်ငွေမှုံပါတဲ့ဖြောရည် molecular silver solution ကိုရအောင်နီလန်းရှာခဲ့တာဖြစ်ပြီး bacteria တွေတကယ်သိပြီးထပ်ပြီးမပွားအောင်ငွေ nitrate နဲ့တံမြာအရွက်ကိုတုံးခဲ့တယ်လို့ပြောပါတယ်။
Okay, so then the nanoparticles kill the bacteria.
ဒီတော့ဒီ nano အမှုန်လေးတွေက bacteria ကိုသေစေပါတယ်။သူတို့က bacteria ကိုဝိုင်းထားလိုက်ပြီးသူ့ရဲ့ cell အလွှာတွေကိုထိုးပေါက်သွားတာပါလို့ပြောသွားတာပါ
။ So my invention helpsreduce
the use of antibiotics အခုလိုပရိစီဝဆေးမသုံးဘဲဘက်တီးရီးယားပိုးတွေတက်နိုင်ဖို့အောင်မြင်မြင်လုပ်နိုင်ခဲ့တာဟာတော်ရုံအစွမ်းတက်တည်မျိုးတော့မဟုတ်ပါဘူ
း So because people are overusing antibiotics it's going to become
တချို့လူတွေကပရိစီဝဆေးတွေကိုတိတ်ပြီးသုံးကြပါတယ်ဒီလိုသုံးတာဟာပြဿနာအတော်ကြီးပါတယ်ဘာကြောင့်လဲဆိုတော့ဘက်တီးရီးယားတွေကဒီဆေးထံကိုခံနိုင်ရင်ရှိသွားလို့ပါလို့ပြောပါတယ်။သူတည်တနာလုပ်ထားတဲ့စည်ရင်းတွေအရဆိုရင်တော့2050မှာလူပေါင်း10သန်းလောက်ဒီပြဿနာကြောင့်သေဆုံးနိုင်တာဖြစ်ပြီးပရိစီဝဆေးမတိုးတော့ဘဲသေဆုံးရသူအရေအတွက်ဟာတစ်နှစ်ကို9သိန်းလောက်ရှိနေတယ်လို့ဆိုပါတယ်။ကမ္ဘာတစ်လုံးမှာအခုလိုပရိစီဝဆေးအလွန်အကျွံတောက်သုံးနေကြတဲ့ပြဿနာအတွက်ခေါင်းခဲနေခြင်းမို့ကာရာဖက်ရဲ့တီထွင်မှုဟာအခုပနာမအရွေးခံရတဲ့သူအားလုံးထဲမှာအများကအာယုံအဆိုင်ဆုံးဖြစ်နေပါတယ်3M ကအင်ဂျင်နီယာတစ်ယောက်ဖြစ်တဲ့ဆာရာဖရစ်ကိုကတော့
Yeah so when I was looking through all of them
ပြန်မဝင်ကြတဲ့သူအားလုံးထဲမှာဒီကလေးမလေးရဲ့ project ကကျမကိုအဆွမ်းဆောင်နိုင်ဆုံးပါဒီကနေ့ခင်မှာပရိစီဝဆေးအလွန်ကျွံသုံးနေကြတဲ့ပြဿနာကအတော့ကိုကြီးနေတဲ့အတွက်ဒီလက်ရှိပြဿနာကိုဖြေရှင်းနိုင်မယ်တီထွင်မှုတစ်ခုဖြစ်နေတယ် တကယ်ပဲချစ်ဖြစ်ပါတယ်လို့ပြောသွားတာပါသူနဲ့တူပြန်ပွဲဝင်ကြသူတွေဟာ Scotch Tape ကိုမှတ်တမ်းဆောင်ရွက်ငယ်ကလေးတွေလို့လို့လူသုံးများတဲ့ပစ္စည်းတွေကနေလေးတန့်အောင်စစ်ပေးတဲ့ပစ္စည်းမျိုးအထိလောက်ကြတယ်ပြင်စမာတန်းကျောင်းသူကျောင်းသားကလေးတွေဖြစ်ပြီးသူတို့ဟာကမ္ဘာတဝန်းကျုံနေကြတဲ့ပြဿနာတွေကိုသိပ္ပံနည်းကြကြတွေးခေါ်ပြီးလူမှုဘဝတိုးတက်မှုရှိအောင်တည်ထွင်ဖို့အတွက်ကြိုးစားကြတာပါဒီပြိုင်ပွဲမှာပါဝင်ရှင်ပြိုင်တဲ့လူငယ်တွေကို Washington DC နဲ့ American ပြည်တော်စုမှရှိတဲ့ပြည်နယ်50တခုကတယောက်စီရွေးချယ်ပေးလိုက်တာဖြစ်ပြီးသူတို့ဟာလူသားတွေနေစဉ်ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုဖြေရှင်းနိုင်မှုအတွက်ရည်ရွယ်တဲ့ဘယ်တီထွင်မှုမျိုးကိုမဆိုဝင်ရောက်ရှင်ပြိုင်နိုင်ပါတယ်ရှင်ပြိုင်တဲ့နေရာမှာကိုတီထွင်မှုကိုပြတာတဲ့တမနစ်နှစ်မိနစ်စာဗီဒီယိုခွေကိုတင်သွင်းရပါတယ်နေ့စဉ်နှစ်တိုင်းဒီပြိုင်ပွဲဝင်နေတဲ့က10ယောက်ကိုစကားရင်းရွေးချယ်ပြီးဒီ10ယောက်ဟာနွေရာသီတစ်လျှောက်လုံးသုတေသနပညာရှင်တွေရဲ့စောင့်ရှောက်မှုနဲ့အလုပ်တွေကိုလက်တွဲလုပ်ကြရပါတယ်ဒီလူငယ်တွေကို Discovery ပညာရေးဌာနကရွေးချယ်ထားတဲ့ကျွမ်းကျင်သိပ္ပံပညာရှင်တွေကကြီးကျက်စစ်ဆေးကြပါတယ်ဒီတိုင်းလူကြီးတွေကလူငယ်ရဲ့အရေးချင်းကိုစစ်ဆေးအမှတ်ပေးတဲ့အခါအမှတ်တရမှာတီထွင်မှုနဲ့သိပ္ပံဆိုင်ရာဗဟုသုတရှိမှုနှစ်ခုအတွက်အမှတ်30စီလူမှုအတိုင်းဝိုင်းအတွက်ဘလောက်အကျိုးရှိပြီးစိတ်ဝင်စားစေမယ်ဆိုတာနဲ့နှုတ်ဖြေမေးမြန်းတင်ပြမှုဘလောက်ကောင်းကောင်းလုပ်နိုင်လဲဆိုတာတွေအတွက်အမှတ်20စီတတ်မှတ်ထားပြီးအကောင်းဆုံးလူကိုရွေးချယ်ပေးကြတာဖြစ်ပါတယ်ဒီပြိုင်ပွဲကို American ပြည်တော်စုထဲမှာရှိတဲ့ကျောင်းအလုံးက၅တန်းကနေ၈တန်းထိဘယ်ကျောင်းသူကျောင်းသားမဆိုဝင်ရောက်ရှင်ပြန်နိုင်ကြတယ်ဆိုတာအသိပေးရင်ဒီတရင်ပတ်တဲ့တိပ္ပံနဲ့အမိပညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါစီဒေါက်တာဘတ်မှာပြန်ပြီးဆုံးကြပါမယ
်ဗျာ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေးလက်ဆောင်ပါခြင်းနဲ့နေစဉ်ချင်းလေးရဘွားမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်။
မလ29ရက်နေ့တောက်ကြနေ့အတွက်ထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မွန်ကတလက်ပြောပြပါအောင်မယ်။ COVID-19 ကာယရောဂါနဲ့ပတ်သက်လို့ American သမ္မတ Donald Trump နဲ့တရုတ်သမ္မတရှီဂျင်းပင်တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြပါတယ်။ Coronavirus ပိုးနဲ့ပတ်သက်လို့အတွေ့အကြုံကောင်းကောင်းရှိထားတဲ့တရုတ်နိုင်ငံနဲ့ American ကအနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့သမ္မတ Trump က Twitter မှာတောက်ကြနေ့အစောပိုင်းကရေးသားပါတယ်။လက်ရှိကမ္ဘာမှာအမေရိကန်ပြည်ထောင်စုဟာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်အများဆုံးဖြစ်နေချိန်မှာအမေရိကန်နဲ့တရုတ်သမ္မတတို့ဆက်သွယ်စကားပြောခဲ့ကြတာဖြစ်ပါတယ်။စပိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကြောင့်လူတွေကိုအိမ်ပြန်မထွက်ဖို့တားမြစ်ထားတာဒီကနေ့တတိယမြောက်သတင်းပတ်ရှိသွားပါပြီ။ဂျာတာရီနီကပဲစပိန်နိုင်ငံမှာသေဆုံးသူအရေအတွက်ဟာ4100ကျော်သွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကြာဆင်းနေပုံရတဲ့တရုတ်နိုင်ငံကတော့သူ့နိုင်ငံထဲပြည်ဝင်ခွင့်ဗီဇာရှိသူအမြဲတမ်းနေထိုင်ခွင့်ရှိသူနိုင်ငံသားတွေကိုမတ်လ28ရက်နေ့စနေနေ့တကောင်ချိန်ကစလို့နိုင်ငံထဲဝင်ခွင့်ယာယီတားမြစ်ထားမယ်လို့ကြေညာထားပါတယ်။တန်တမာပြည်ဝင်ခွင့်ဗီဇာရှိသူတွေကိုတော့ယာယီပြည်ဝင်ခွင့်ပိတ်ပင်မှုကနေချွင်းချက်နဲ့ဝင်ခွင့်ပြုမယ်လို့တရုတ်အစိုးရကပြောပါတယ်။တောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုကာကွယ်တဲ့အနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့သုံးဘက်ကြားအိမ်ထဲကနေအိမ်ပြန်မထွက်ဖို့အမိန့်ကိုဒီကနေ့မှစတင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုညအတွက်ရေဒီယိုအသံလွှင့်အစီအစဉ်ကတော့ဒီလောက်ပါပဲ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်း TV အစီအစဉ်တွေကိုထုတ်လွှင့်ပေးမှာမို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပဲဖြစ်ဖြစ်Intel Set 17နဲ့ Mia Set 3 Pro ကနေပဲဖြစ်ဖြစ်ဖန်းယူကြည့်ရှုနိုင်ပါတယ်။နောက်ဖက်မနေ့9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးမယ့် VOA အစီအစဉ်တွေကြရင်လည်းအရေးကြီးတဲ့ကမ္ဘာသတင်းတွေနဲ့မြန်မာနိုင်ငံသတင်းတွေအပြင်အပတ်စဉ်အစီအစဉ်တွေကိုနားဆင်ရအောင်မှာဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မစုမြတ်မမ
This program has come to you from the Voice of America, Washington.